Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2016ခုနှစ်စက်တင်ဘာလ29ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတို့မီတာ24 32နဲ့40တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုင်းပါ။ဒီမနက်မှာထွက်ခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတလောင်းနှစ်ဦးဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ရဲ့စကားဆစ်ထိုးပွဲမကြခင်နိုင်ပိုင်းတွင်စတင်တော့မှာပါ။ရုရှားထောက်လှမ်းရေးဌာနတွေစုပေါင်းပြီးတော့ဝင်ကြီးဌာနတစ်ခုဖွဲ့စည်းဖို့သမ္မတပူတင်ကပြင်ဆင်နေပါတယ်။ဒေါန်ဆန်းစုကြည်ဟာပြည်ပခီးစဉ်ကပြန်လာပြီးကျန်းမာရေးအခြေအနေကြောင့်အနားယူနေရပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဦးဆောင်မိုးဝင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျ
။အခုမနက်ခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်သမ္မတလောင်းနှစ်ဦးရဲ့စကားဆစ်ထိုးပွဲဒီဒေသစံတော်ချိန်ည9နာရီမှစတင်မယ့်အခြေအနေကတော့
One of the differences between Donald Trump and me is I'm telling you what I will do. I'm laying out my plans.
And we have wonderful polls. They just keep coming in. A brand new Rasmussen poll just out.
သမ္မတလောင်းနှစ်ဦးရဲ့အတန်းတွေဖြစ်ပါရဲ့ရှင်။လူအများစိတ်ဝင်တစားစောင့်ကြည့်ကြမယ်။သမ္မတလောင်းနှစ်ဦးရဲ့စကားဆစ်ထိုးပွဲကိုမြန်မာနယ်ပွားတွေရောဘလို့သဘောထားကြလဲပြောပြပေးဦးမှာပါ။ဒေါ်ဆန်းစုကြည်အနေနဲ့ရည်ချင်းပြည့်တဲ့ခေါင်းဆောင်တွေကိုအခုထပ်ပိုးပြီးတော့လက်တွဲခေါ်ဆောင်သင့်တယ်ဆိုတဲ့တုံ့တက်ချက်တွေနဲ့ရခိုင်လက်သမားတွေရဲ့တောင်းဆိုချက်တွေပါလဲဆိုတာကိုလည်းပြောပြပေးမှာပါ။ဒီနှစ်ကုန်ပိုင်းကျင်းပမယ့်ကုလသမဂ္ဂအတွင်းရေးမှူးချုပ်အသစ်ရဲ့ရွေးကောက်ပွဲအခြေအနေအကျိုးရွေးချယ်မှုတွေအကြောင်းကိုလည်းပြောပြပေးသွားဖို့ရှိပါရဲ့ရှင်။အခုရင်ဆုံးတော့အင်္ဂါနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့ဥဆမ်မိုဝေတို့ကြေညာပါမယ်ရှင
်2016ခုနှစ်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီသမ္မတလောင်း Hillary Clinton နဲ့ Republican ပါတီသမ္မတလောင်း Donald Trump တို့နှစ်ဦးဟာအများကမျှော်လင့်ဆောင်စားနေကြတဲ့စကားဆစ်ထိုးပွဲနောက်ဆုံးပြင်ဆင်မှုတွေကိုပြုလုပ်နေကြပြီဖြစ်ပါတယ်။ဒါဟာကိုယ်စားလှယ်လောင်းနှစ်ဦးအနေနဲ့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်စကားဆစ်ထိုးကြမှာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံနယူးယောက်ပြည်နယ် Hampstead မြို့က Hofstra တက္ကသိုလ်မှာကျင်းပမဲ့မိနစ်90ကြာစကားဆစ်ထိုးပွဲကိုပြည်သက်ဆယ်တန်းကျော်ကရုပ်မြင်သံကြားကနေစောင့်ကြည့်ကြမှာဖြစ်တဲ့အတွက်ဒါဟာသမ္မတလောင်းနေရဲ့စကားဆစ်ထိုးပွဲတွေထဲမှာလူကြည့်အများဆုံးလည်းဖြစ်ပါတယ်။ MBC သတင်းဌာနကသတင်းတောက် Lester Hall ကမေဂွန်မေသူအဖြစ်တာဝန်ယူဆောင်ရွက်မဲ့ဒီစကားဆစ်ထိုးပွဲကိုတခြားတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကလည်းရေဒီယိုကနေတစ်ဆင့်နားထောင်ကြမှာဖြစ်ပါတယ်။၃ချိန်ကျင်းပဖို့ရှိတဲ့ထက်ကပထမဆုံးအချိန်ဖြစ်ပြုလုပ်တဲ့ဒီစကားစစ်ထိုးပွဲဟာကိုယ်စားလှယ်လောင်းနှစ်ဦးစလုံးအတွက်အရေးပါပါတယ်။ကိုယ်စားလှယ်လောင်းနှစ်ဦးစလုံးရဲ့နိုင်ငံလုံးဆိုင်ရာလူလူစစ်တမ်းနေအရာလဲတဦးနဲ့တဦးသူမသားကိုမသားအခြေအနေမှာရှိနေပေမဲ့နိုင်ငံရေးစစ်တမ်းနေအရာကတော့ကလင်တန်ကမတိမတအသာစီးရနေတယ်လို့ဖော်ပြနေပါတယ်။ကိုယ်စားလှယ်လောင်းနှစ်ဦးစလုံးကစီးပွားရေး၊လူဝင်မှုကြီးကြပ်ရေး၊စီးရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစတဲ့ကိစ္စတွေအပါအဝင်အကြောင်းအရာအတော်များများအတွက်သူတို့ရဲ့ယက်တိချက်တွေကိုရှင်းရှင်းလင်းလင်းပြောဆိုထားကြပြီးဖြစ်တာကြောင့်တနင်္လာနေ့မှာကျင်းပတဲ့ကိုယ်စားလှယ်လောင်းနေရဲ့စကားစစ်ထိုးပွဲဟာစိတ်နေစိတ်ထားနှစ်လို့ပွဲရအခြေအနေနဲ့ယုံကြည်စိတ်ချရမှုရှိမရှိဆိုတာတွေကိုစောင့်ကြည့်ကြမှာလည်းဖြစ်ပါတယ်
။ကိုလံဘီယာအစိုးရနဲ့တဘုံတပ်ဖွဲ့တခုကြားနောက်ဆုံးညဉ့်ညံ့ရေးသဘောတူညီချက်ကိုတနင်္လာနေ့မှာလက်မှတ်ရေးထိုးဖို့ရှိပါတယ်။ဒါကဆိုလို့ရှိရင်နိုင်ငံအနောက်ပိုင်းမှာကျူဘာဆိုဗီယက်အချိန်ကာလအတွင်းပေါ်ပေါက်လာခဲ့တဲ့အရှိအကြဆုံးတဘုံတပ်ဖွဲ့ကိုအဆုံးသတ်စေမှာဖြစ်ပါတယ်။ကိုလံဘီယာတော်လှန်ရေးလက်နက်ကိုင်အဖွဲ့ FARC ဟာကိုကင်းမူရစီဝါပေါ်မိခုန်နေရပြီးတော့အစိုးရနဲ့ကြားပြိပခတ်ဖြစ်ပွားမှုတွေအတွင်းမှာလူပေါင်းတန်းနဲ့ချီးပြီးတော့အိုးအိမ်ဆွတ်ခွာထွက်ပြေးကြရတယ်လို့2,000နီးပါးလဲတည်ဆုံးကြရပါတယ်။အဲ့ဒီလက်မှတ်ရေးထိုးတဲ့အခမ်းအနားကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီလဲတက်ရောက်မယ်လို့ဆိုပါတယ
်။စီးရီးယားနိုင်ငံအလက်ပိုမြို့မှာစီးရီးယားအစိုးရတပ်ဖွဲ့ဝင်တွေနဲ့မဟာမိတ်ရုရှားတပ်တွေကသဘုံအဖွဲ့တွေထိန်းချုပ်ထားတဲ့မြို့ရဲ့အရှေ့ပိုင်းဒေသကိုတနင်္လာနေ့က၄ရက်ဆက်တိုက်ဖြစ်ပုံကျဲတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်လာခဲ့တဲ့အတွက်အ ਨੇ ဆုံးလူပေါင်း100လောက်တေဆုံးခဲ့ရတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။တေဆုံးသူတွေထဲကလေးငယ်တွေလည်းပါဝင်တယ်လို့ Society of Anglican သာသနာပြုအဖွဲ့ကကယ်ဆယ်ရေးဝန်ထမ်းတွေက Twitter လူမှုကွန်ရက်မှာရေးသားဖော်ပြကြပါတယ်။ဒါအပြင်ဆေးဝါးအထောက်အကူတွေထပ်မရောက်တော့တဲ့အတွက်ကျန်းမာရေးဝန်ထမ်းတွေနဲ့ဆေးရုံတွေမှာလူနာတွေနဲ့ပြစ်ကျက်နေတယ်လို့ဆိုပါတယ်။စီးရီးယားသမ္မတဘာရှာအယ်အာဆတ်နဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံတို့ဟာအလက်ပိုမြို့ကိုသိမ်းပိုက်နိုင်ဖို့လှုပ်ဆောင်နေကြပုံရပြီးအဲဒီလိုလှုပ်ဆောင်နေရင်းနဲ့ပဲမြို့ကိုဖျက်ဆီးနေကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကထွက်ပေါ်လာတဲ့သတင်းတွေကိုတုံ့ပြန်ပြောဆိုလိုက်ပါတယ်။
ရုရှားနိုင်ငံရဲ့ထောက်လိုင်းအေဂျင်စီတွေကိုပုံမှုကြစ်လစ်ခိုင်မာစေဖို့အတွက်အင်အားတောင့်တင်းတဲ့လုံခြုံရေးဝန်ကြီးဌာနတစ်ခုကိုဖွဲ့စည်းတာဟာမူလလက်ဟောင်းဆိုဗီယက် KGB ထောက်လိုင်းအဖွဲ့ကြီးပေါ်တက်ရောက်မှုရှိစေမှာဖြစ်ပြီးတော့ခရမလင်မှာရှိတဲ့တာဝန်ရှိသူတချို့ရဲ့အလားအလာအတွက်စိုးရိမ်မှုတွေဖြစ်စေပါတယ်။ဆွေးနွေးနေတဲ့အစီအစဉ်ကပြည်ထောင်စုလုံခြုံရေးဌာန FSB နိုင်ငံရခြားထောက်လိုင်းအဖွဲ့ FIS တမရနဲ့ထိတ်တန်းခေါင်းဆောင်တွေရဲ့လုံခြုံရေးကိုတာဝန်ယူရတဲ့ပြည်ထောင်စုလုံခြုံရေးအဖွဲ့ FGS တို့ပူးပေါင်းပြီးတော့ဝန်ကြီးဌာနအတစ်တစ်ခုဖြစ်နိုင်ငံတော်လုံခြုံရေးဝန်ကြီးဌာန MGB ကိုဖွဲ့စည်းဖို့ဖြစ်ပါတယ်။ဒါကဆိုရင်တမရပူတင်အတွက်အာဏာခိုင်မာအောင်ပြုလုပ်တာဖြစ်တယ်လို့လေ့လာသူတွေကယူဆကြပြီးဒီဝန်ကြီးဌာနဟာအခုနှစ်စောစောပိုင်းမှာဖွဲ့စည်းခဲ့တဲ့အင်အား၄သိန်းရှိတဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့ပူးတွဲလှုပ်ဆောင်မှာမဟုတ်ပါဘူး။အမျိုးသားလုံခြုံရေးအဖွဲ့ဟာရုရှားပြည်ထောင်စုဝန်ကြီးဌာနရဲ့တပ်ဖွဲ့ဝင်တွေပါဝင်အထူးကြုံဖြိုခွဲရေးနဲ့အထူးတပ်ဖွဲ့တွေကိုကုတ်ကဲရတာဖြစ်ပြီးတော့တမနာရဲ့လက်အောက်မှာရှိနေတယ်လို့ဆိုပါတယ
် UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်နိုင်ငံတော်အတမီငံပုတ်ကိုတောင်းဆန်းစုကြည်ဟာစမိုင်းမကောင်းလို့ရန်ကုန်မြို့ကသူမနေအိမ်မှာအနားယူနေရပြီးရက်အနည်းငယ်အနားယူရမယ်လို့နိုင်ငံတော်သမရာယုံဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOE ကိုပြောပါတယ်စမိုင်းစစ်ဆေးပြီးတဲ့နောက်ခရီးပန်းတာအစားအသောက်မမှန်တဲ့အတွက်အစာအိမ်ရောင်းတာအပြင်ကွန်ပျူတာအကြည့်များပြီးတော့အယိုးကြီးပေါင်းတက်တာတွေဖြစ်တာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်စမိုင်းကအနားယူဖို့လိုအပ်တာကြောင့်စီးပွားရေးလုပ်ငန်းရှင်နေနဲ့တွေ့ဆုံပွဲကိုရက်အကန့်အသတ်မရှိရွှေ့ဆန်းလိုက်တယ်လို့လည်းသမရာယုံဝန်ကြီးဌာနကပြောခွင့်ရကပြောပါတယ်မင်းညကရန်ကုန်မြို့ကိုတိခါမှာခင်ဗျာစနေနေ့ညကရန်ကုန်မြို့ကိုပြန်လည်ရောက်ရှိလာခဲ့တဲ့အချိန်မှာလေစိတ်ကနေတောင်းဆန်းစုကြည်ဘိန်းတက်ကလထိုင်နဲ့ထွက်လာတဲ့ဓာတ်ပုံတစ်ခုလူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်သူမရဲ့ကျမကြီးအခြေအနေနဲ့ပတ်သက်ပြီးဆွေးရမှုတွေထွက်ပေါ်လာခဲ့ပါတယ်ပြည်တင်အမေရိကန်ခီးစဉ်အတွင်းနိုင်ငံကောင်းဆောင်တွေကုလသမဂ္ဂညီလာခံတက်ရောက်တာလူထုတွစ်ဆုံပွဲတွေဇက်တိုက်တက်ရောက်ခဲ့ပြီးတဲ့နောက်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကျမကြီးအခြေအနေကြောင့်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြမမိတ်ဖက်များတွေ့ဆုံပွဲကိုတော့မတက်ရောက်နိုင်ခဲ့ပါဘူး။ဒေါ်ဆန်းစုကြည်အများဆုံးကြားမှာပါဆောင်စေချောင်းလဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကဆူတောင်းပေးခဲ့ပါတယ်။အခုလောလောဆယ်မှာတော့ဒေါ်ဆန်းစုကြည်ကရန်ကုန်မြို့ကသူမနေအိမ်မှာအနားယူနေပါတယ်ခင
်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုကူညီထောက်ပံ့မှုပြုလုပ်ခဲ့တဲ့တရုတ်ကုမ္ပဏီတစ်ခုကိုယာစွေးမှုနဲ့ဆွဲချက်တင်လိုက်ပြီးတော့စီးပွားရေးဒဏ်ခတ်အရေးယူမှုတွေချမှတ်လိုက်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကကြေညာပါတယ်။ DHID Corp ဒန်ဟောင်းဟုန်ရှင်ဆက်မှုဖွံ့ဖြိုးရေးကုမ္ပဏီလီမိတက်ကုမ္ပဏီရဲ့ဥက္ကဋ္ဌအမျိုးသမီးမာရှောင်ဟောင်းနဲ့တခြားကုမ္ပဏီရဲ့ထိပ်တန်းအုပ်ချုပ်ရေးမှု၃ယောက်ကိုအမေရိကန်ငွေကြေးဆိုင်ရာအဖွဲ့အစည်းကိုအသုံးပြုပြီးတော့ငွေကြေးခဝါချမှုအပါအဝင်မြောက်ကိုရီးယားနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုဖောက်ဖျက်ရမှာလျှို့ဝှက်ပူးပေါင်းကြံစည်မှုနဲ့အရေးယူလိုက်ပါတယ် DHID မြောက်ကိုရီးယားနျူကလ িয়ার ဒီကမှာခင်ဗျာ DHID ကိုမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်အတွက်ငွေကြေးအထောက်အကူပေးနေတယ်လို့တန်တရားရှိနေတဲ့ခွန်စန်ဘန်ကော်ပိုရေးရှင်းနဲ့ဆက်နွယ်ပတ်သက်နေမှုနဲ့တရုတ်အစိုးရအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။ကုမ္ပဏီရဲ့ဥက္ကဋ္ဌမာရှောင်ဟောင်းကိုတရုတ်အာဏာပိုင်တွေကပြီးခဲ့တဲ့လကတည်းကထိန်းသိမ်းထားခဲ့တာပါ။ဒါဟာကျွန်တော်တို့နဲ့တရုတ်နိုင်ငံပူးပေါင်းလှုပ်ဆောင်နိုင်တယ်ဆိုတာကိုပြသနေတာဖြစ်ပါတယ်။ဒါဟာကျွန်တော်တို့အတွက်အကျိုးစီးပွားဖြစ်တယ်ဆိုတဲ့အမြင်နှစ်နိုင်ငံစလုံးမှာရှိကြပြီးတော့မြောက်ကိုရီးယားနိုင်ငံပေါ်ကြီးမားတဲ့ဖိအားပေးနေတာကြောင့်ပေးနေတာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဒုတိယပြောခွင့်ရပုဂ္ဂိုလ်မတ်တူနာကတင်းလာနေမှာပြောကြားလိုက်ပါတယ်
။အီရန်နိုင်ငံအတွင်းကမိုဆူးမြို့ကိုလူပြည်ကငရဲပြည်အဖြစ် IS Islamic စစ်သွေးကြွအဖွဲ့ကပြောင်းလဲပစ်ဖို့စီစဉ်ထားတဲ့အထက်လက်ဖြစ်ဓာတုလက်နက်တွေတိစောက်တာလဲပါဝင်တယ်လို့ဆိုပါတယ်။ IS အဖွဲ့ကသူတို့ရဲ့မြို့တော်လို့သတ်မှတ်ထားတဲ့အဲ့ဒီမြို့ကိုအီရန်နဲ့ကတ်လူမျိုးစုတပ်ဖွဲ့တွေထိုးစစ်ဆင်ရောက်ရှိလာတဲ့အခါIS အဖွဲ့အနေနဲ့သူတို့ရဲ့အဲ့ဒီဓာတုလက်နက်တွေကိုအသုံးပြုဖို့စီစဉ်ထားတယ်လို့အမေရိကန်စစ်ဖက်အရာရှိတွေကအပြည့်အဝယုံကြည်နေကြတာပါ။ဒါဟာတကယ်အစ်စ်အမှန်ဖြစ်ကြောင်း IS အဖွဲ့အနေနဲ့အဲ့ဒီဓာတုလက်နက်တွေကိုအသုံးပြုဖို့အစဉ်သင့်ရှိနေကြောင်း IS အဖွဲ့အနေနဲ့ဓာတုလက်နက်တွေကိုအသုံးပြုခဲ့တယ်ဒါမှမဟုတ်အသုံးပြုဖို့ကြိုးစားခဲ့တယ်ဆိုတော့ဒါဇင်နဲ့ချီတဲ့အထောက်အထားတွေအမေရိကန်စစ်တပ်ကရရှိထားကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ပြောခွင့်ရဗိုလ်မှူးကြီး Jeff Davis ကသတင်းတောက်တွေကိုတင်းတင်းလာနေမှပြောပါတယ်။အခုအချိန်ထိတော့ IS အဖွဲ့ကဓာတုလက်နက်တွေအသုံးပြုခဲ့ခြင်းအတွေ့စီရေးအရာတိတာတဲ့ထိရောက်မှုမရှိသေးဘူးလို့ဗိုလ်မှူးကြီး Davis ကပြောပါတယ်။ IS အဖွဲ့ကအသုံးပြုတဲ့ဓာတုလက်နက်ဆိုတာဟာအရေးပြားကိုလောင်စေတတ်တဲ့တန်းငွေ့အမျိုးအစားဖြစ်တဲ့ Mustard Gas လို့ခေါ်တဲ့စီနဲ့လုံထားပြီးဒုံးကျည်ဒါမှမဟုတ်အမြောက်ထဲမှာထည့်ပြလို့ရတဲ့လက်နက်အမျိုးအစားဖြစ်ပါတယ်။
ကမ္ဘာထိပ်တန်းတန်တမာရာထူးအတွက်ရှင်ပြိုင်မှုမှာပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတာရက်စ်ကထိတ်ဆုံးနေရာမှာရောက်ရှိနေပါတယ်။က ုလသမဂ္ဂလူမျိုးရေးကောင်စီမှတနင်္လာနေ့ကအလို့သဘောကျင်းပတဲ့၅ချိန်မြောက်မဲခွဲမှုအတွင်းဂူတာရက်စ်က၅ချိန်မြောက်ဇက်တိုက်ထိတ်ဆုံးကပြေးနေပါတယ်။လူမျိုးရေးကောင်စီမဲခွဲမှုအတွင်းအ ਨੇ ဆုံးရရှိရမယ့်မဲကိုမဲကိုဂူတာရက်စ်တဦးတည်းရရှိခဲ့တာဖြစ်ပါတယ်။သူ့ရဲ့အမည်တင်သွင်းခံရမှုကိုလူမျိုးရေးကောင်စီဝင်၁၂ဦးကထောက်ခံမဲပေးခဲ့ကြပြီးတော့ကန့်ကွက်မဲ၂မဲနဲ့ကြားနေမဲ၁မဲရရှိခဲ့တာပါ။ကန့်ကွက်မဲပေးခဲ့သူ၂ဦးထဲက၁ဦးဟာနယူးဇီလန်နိုင်ငံကဖြစ်တယ်လို့တန်တမန်တော်တော်များများကယုံကြည်ကြပါတယ်။နယူးဇီလန်နိုင်ငံကအတွင်းမှုချုပ်ယာရူးတဲ့ဝင်ရောက်ရှင်ပြိုင်နေသူဝန်ကြီးချုပ်ဟောင်းဟဲလင်ကလပ်အနိုင်ရရှိရေးအတွက်ကြိုးစားနေတာဖြစ်ပါတယ
်။
2016ခုနှစ်စက်တင်ဘာလ29ရက် VOA ရဲ့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဦးစောင့်မိုးဝီတို့ကြီးညာပေးခဲ့တာပါ။အခုနားဆင်ရမယ့်သတင်းလွှာတွေနဲ့အရင်ဆုံးအမေရိကန်ပြည်ထောင်စုရဲ့နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်ကိုစလဲလောင်းနှစ်ဦးရဲ့ပထမဆုံးစကားစစ်ထိုးပွဲအကြုံမြင်ကွင်းကိုနားဆင်ကြရမှာပါ။အမေရိကန်သမ္မတကိုစလဲလောင်းနှစ်ဦးဖြစ်ကြတဲ့ဒီမိုကရက်ပါတီကဟီလာရီကလင်တန်နဲ့ရီပပ်ဘလစ်ကန်ပါတီကဒေါ်နယ်ထရမ့်တို့ရဲ့ပထမအကြိမ်စကားစစ်ထိုးပွဲကိုဝါရှင်တန် DC မြို့တော်ဒေသစံတော်ချိန်ည9နာရီမှစတင်မှဖြစ်ပါတယ်။ဒီအရေးပါတဲ့ရွေးကောက်ပွဲအပေါ်လူတွေကစိတ်ဝင်စားတာနဲ့စောင့်ကြည့်ကြမှဖြစ်သလိုမြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတွေလည်းစောင့်ကြည့်ကြမှဖြစ်ပါတယ်။အပြည့်စုံကိုတော့ကိုစော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရရှင်။
ဒေသစံတော်ချိန်စက်တင်ဘာလ26ရက်နေ့ည9နာရီမြန်မာစံတော်ချိန်မနက်9နာရီခွဲကျွန်တော်တို့အခုအတန်လွင့်ပြီးနိုင်ဝဲအကြာမှာစတင်မဲ့ဒီစကားစစ်ထိုးပွဲဟာသမ္မတကိုယ်စားလှယ်လောင်းနှုတ်ဦးဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ရဲ့ပထမဆုံးအကြိမ်စကားစစ်ထိုးပွဲဖြစ်ပြီးပြည်သက်ပေါင်း10သန်းကျော်ကရုပ်မြင့်သံကြားကတိုက်ရိုက်ထုတ်လွှင့်တာကိုစောင့်ကြည့်ကြမှာဖြစ်ပါတယ်။ဒီစကားစစ်ထိုးပွဲအတွက်ကိုယ်စားလှယ်လောင်းနေဟာလွန်ခဲ့တဲ့နှစ်ရက်လောက်ခရဲကမက်ဆယ်စီယုံမှုတွေကိုရပ်ဆိုင်ပြီးကြိုတင်ပြင်ဆင်နေခဲ့ကြတာပါ။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းလူထုထောက်ခံမှုပုံမရရှိလာနေတဲ့ Donald Trump ကတော့
And we have wonderful polls that just keep coming in. A brand new Rasmussen poll just out has us leading by 5 points nationwide.
ကျွန်တော်တို့အတွက်အားရစရာနောက်ဆုံးစစ်တမ်းကောက်ခံချက်မှာကျွန်တော်တို့ဘက်ကနိုင်ငံတော်မှာ9မှတ်နဲ့အသာရနေပါတယ်
။ Hillary Clinton ကတော့စကားစစ်ထိုးပွဲတွေမှာအတွေ့အကြုံအရေးကြက်သူဖြစ်ပြီးမူဝါဒရေးရာကိစ္စတွေကိုစနစ်တကျထိထိမိမိပြောဆိုနိုင်သူတဦးဖြစ်ပါတယ်။
And one of the differences between Donald Trump and me is I'm telling you what I will do. I'm laying out my plans and I will stand by them and want you to
ချမနေ Donald Trump တို့ကြမှာဝါချမှုတစ်ခုကတော့ချမအနေနဲ့ချမဘာတွေလှုပ်ဆောင်ပေးမလဲဆိုတာကိုချမလူလူကိုချပြတယ်ချမချပြတဲ့အတိုင်းလဲချမလက်တွေလှုပ်ဆောင်တော့မှာဖြစ်ပါတယ်ရလက်တွေထွက်ပေါ်အောင်လှုပ်ဖို့လဲချမတာဝန်ခံပါတယ်
ဒီစကားစစ်ထိုးပွဲကိုစောင့်ကြည့်ကြမဲ့သူတွေလည်းမယ်ရီလန်းပြည်နယ်ကမြန်မာနယ်ပေါ်အမေရိကန်နိုင်ငံသားဦးထွန်းအောင်လည်းပါပါတယ
်။ကြည့်ကိုကြည့်ဖြစ်ပါမယ်။ကျွန်တော်မိတ်ဆွေအမီတော်တော်များများကလည်းသူတို့ကြည့်ကြမယ်လို့ပြောတယ်။နောက်ပြီးတော့ဒီစကားစစ်ထိုးပွဲကအတော်လေးအရေးကြီးပါတယ်။ဒီနှစ်ဖို့ကတော့ပိုးတောင်အရေးကြီးသေးတယ်။ Hillary Clinton နဲ့ Donald Trump မှာတယောက်နဲ့တယောက်ကဟိုခြားနားမှုကသိမ့်များတယ်။အဲ့တော့လူတွေကစိတ်ဝင်စားမှုကရှိတယ်။ဟယ်လီကလင်တန်ကအတွေ့အကြုံရှိခဲ့တဲ့ဥစ္စာနဲ့နိုင်ငံကြားရေးဝါဒမှာသူကသာလိမ့်မယ်လို့ထင်တယ်။ဒေါ်နယ်ထရမ့်ကတော့သူကတော့ခက်ချမ်းချမ်းပြောတော့ဟိုကြိုက်တဲ့လူတွေကလည်းရှိတယ်
။ဒီစကားစစ်ထိုးပွဲအတွင်းမဲခွန်းတွေကိုဖြေတဲ့အပေါ်မူတည်ပြီးရွေးကောက်ပွဲအနိုင်ရှုံးကိုဆုံးဖြတ်ပေးတာမျိုးဖြစ်သွားနိုင်တယ်လို့လည်းပန်ဆာဗေးနီးယားပြည်နယ်မှာနေထိုင်တဲ့ရွေးကောက်ပွဲအခြေအနေတွေကိုစောင့်ကြည့်နေသူဒေါ်ဖြူဖြူကပြောပါတယ
်။တပိတ်ကမမြော်လင်းနဲ့မေးခွန်းနဲ့ဒီမမေးတဲ့လူကလည်းဘယ်မလိုက်ဘူးသူကဂျားလူကနေသူမေးတဲ့အခါအဖြေပေါ်မှာအယံမှုတည်တယ်ဒီနေရာမှာကိုဖြေတဲ့အဖြေတတ်သူတို့သူတို့အမှတ်ကတက်သွားနိုင်တယ်မဖြေတဲ့ရင်လည်းအမှတ်ကဘုံနဲ့ကျနိုင်တယ်ဆိုလိုချင်တာဟီလီကလင်ကအခုဒေါ်နယ်ထရမ့်နဲ့တာနေတယ်ဆိုမှ तू ကမဖြေတတ်ဘူးဆိုရင်နောက်ပြီးသူကပြောတာ presidential ဖြစ်ရမယ်ပုံစံကကစကားပြောတာလေယူလေသိန်းကတမရပုံစံပေါက်ရမယ်ပြန်တမားပုံစံမပတ်ဝေးနိုင်ဟိုဒီမျိုးလေဒီမှန်လားဒေါ်နယ်ထရမ့်ပုံစံတည်တယ်မလားသူစကားပြောနေတဲ့ပုံစံအဲ့လိုမျိုးပုံစံဆိုအဲ့ဒါလေလူတွေရဲ့ first impression လူတွေကပထမဆုံးအမြင်မှာဟာသူကြည့်ရတာတမားရုပ်တယ်မပတ်ဘူးဆိုအဲ့ဒါလေအရေးကြီးတယ် now points ကလည်းအရေးကြီးတယ် now ပြန်ပြီးတော့ဘလို့ခြေပါလေခြေပါကလည်းအရေးကြီးတယ်ပုံရင်းဟိုဖြစ်တာကိုယ့်ရဲ့ issue ကိုပြောပြကိုယ့်ရဲ့ stand point ကိုနော်ဟီလီကလင်ကသူရက်တည်နေတဲ့ဥပဒေကဒါရီအဲ့လိုမျိုးပြောနိုင်တဲ့အခါမှာလူတွေကအခါကျမှ compare and contrast ရှင်းပြီးတော့ဟာဟီလီကလင်ရဲ့အစီအစဉ်ကဘယ်လိုဘယ်လိုဖြစ်ပါလားဒေါ်နယ်ထရမ့်ရဲ့ဥစ္စာဘယ်လိုပါလဲ
စကားစစ်ထိုးပွဲကိုတော့နယူးယောက်ပြည်နယ်ဟမ်စတက်မြို့မှာရှိတဲ့ Hofstra တက္ကသိုလ်မှာပြုလုပ်မှာဖြစ်ပါတယ် ဒီစကားစစ်ထိုးပွဲကို MBC ရုပ်သံဌာနကထုတ်လင်းသွားမှာဖြစ်ပြီးမိဂွန်းတွေကိုမေးတဲ့သူကတော့ MBC သတင်းဌာနကလက်စတာဟိုးလ်ဖြစ်ပါတယ်ဒီစကားစစ်ထိုးပွဲအတွင်းကိုစလလောင်းနှုတ်ကမက်ဆွေစီယုံပွဲတွေမှာပြောဆိုနေကြတဲ့အကြောင်းအရာတွေအပါအဝင်မူဝါဒရေးရာကိစ္စတွေမှာသူတို့ရဲ့ယက်တီချက်အသေးစိတ်အချက်လက်တွေကိုမေးမြန်းသွားမှာဖြစ်ပါတယ်။စုစုပေါင်းတနအိုက်ခွဲကြာမဲ့ဒီစကားစစ်ထိုးပွဲကို15မိနစ်စီဂန္ဓာ6ခုခွဲပြီးပြုလုပ်သွားမှာဖြစ်ပြီးမိကွန်းနေထဲမှာအမေရိကန်နိုင်ငံဥတီသွားနေတဲ့လမ်းကြောင်းတိုင်းပြည်တရားဝပြောအောင်ဘယ်လိုလှုပ်ဆောင်ကြမလဲ။အမေရိကန်နိုင်ငံရဲ့လုံခြုံရေးအခြေအနေစတာတွေလည်းပါဝင်မယ်လို့ရွေးကောက်ပွဲကော်မရှင်ကကြိုတင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီမိုကရက်ပါတီသမ္မတလောင်းဟယ်လာရီကလင်တန်ကိုပထမဆုံးမေးခွန်းဆမေးမှာဖြစ်ပြီးမေးခွန်းတစ်ခုစီအတွက်ကိုယ်စားလှယ်လောင်းတဦးစီက2မိနစ်စီဖြည့်ဆို့ခွင့်ရှိကြမှာပါ။အဲဒီနောက်မှာတော့အဖြေတစ်ခုချင်းစီအတွက်ပြိုင်မဲ့ကိုယ်စားလှယ်လောင်းဖြစ်သူက2မိနစ်ပြန်လည်ခြေပခွင့်ရှိမှာဖြစ်ပါတယ်။ဒုသမ္မတလောင်းတွေကတော့စကားစစ်ထိုးပွဲတစ်ကြိမ်သာပြုလုပ်မှာဖြစ်ပါတယ်။1960ပြည့်နှစ်ရွေးကောက်ပွဲမှာသမ္မတလောင်းနေဖြစ်ကြတဲ့ Richard Nixon နဲ့ John F. Kennedy တို့နှစ်ဦးကြားပြုလုပ်တဲ့စကားစစ်ထိုးပွဲကစပြီးရုပ်မြင်သံကြားကနေဓာတ်ရိုက်ထုတ်လွှင့်တဲ့အစဉ်အလာဖြစ်လာခဲ့တာပါခင်ဗျာ
။ကိုစော်ဝင်းလိုင်းပြပြခဲ့တာပါရှင်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအခုလိုကာလမှာဂန္ဓာအတော်များများကိုဥဆောင်မှုဆုံးဖြတ်မှုပေးနေတဲ့ဒေါက်တာဆန်းစုကြည်အနေနဲ့တိုင်းပြည်ရဲ့ပြဿနာကိုကင်တွယ်ဖြေရှင်းရမှာတခြားသောအရေးချင်းပြေဝတဲ့ခေါင်းဆောင်တွေကိုအခုထက်ပိုးပြီးတော့လုတ်ပိုင်ခွင့်ပေးပြီးလက်တွဲခေါ်ဆောင်သင့်တယ်လို့မြန်မာနိုင်ငံရေးလှိလသုံးသပ်သူတချို့ကတိုက်တွန်းလိုက်ကြပါတယ်။အမေရိကန်ခီးစဉ်အတွင်းအလုတ်များတဲ့ဒဏ်ကြောင့်ကျန်းမာရေးအတွက်ဒေါက်တာဆန်းစုကြည်အနားယူနေရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးအခုလိုပြောဆိုကြတာလည်းဖြစ်ပါတယ်။ကိုညာဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာအလုတ်တာဝန်များပြားလွန်းကြောင်းနဲ့ NLD အစိုးရအဖွဲ့ရဲ့ရည်မှန်းချက်တွေအောင်မြင်အောင်လုပ်ဖို့ဆိုရင်ဒေါက်တာဆန်းစုကြည်အနေနဲ့သူ့ရဲ့အလုတ်တာဝန်တွေကိုခွဲဝေပေးနိုင်မှုအပေါ်မူတည်နေကြောင်းနိုင်ငံတကာပဋိပက္ခလေးလာစောင့်ကြည့်ရေးအဖွဲ့ ICG ကဇူလိုင်လကုန်ပိုင်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာတစ်ခုမှာအကြံပြုတိုက်တွန်းခဲ့ပါတယ်ဒေါက်တာဆန်းစုကြည်တယောက်ကျန်းမာရေးအခြေအနေကြောင့်အခုခါမှာခိတအနားယူနေရပြီးစီဝါရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံမှုစီစဉ်ထားတဲ့ပွဲကိုလည်းရဲအကန့်အသတ်မရှိရွှေဆိုင်ထားရတယ်လို့သမရာယုံဝန်ကြီးဌာနပြောခွင့်ရဦးစော်ဒေကတင်းလာနေမှာ VOA ကိုပြောခဲ့တာပါပုံမှန်အဖြစ်ကျမ်းမာရေးကောင်းနေတတ်တဲ့ဒေါ်စုရဲ့ကျမ်းမာရေးသတင်းကြောင့်နိုင်ငံရေးအတိုင်းဝိုင်းကြားဒေါ်စုအတွက်စိုးရိမ်ပူပန်မှုရှိကြသလိုတစ်ဖက်မှာလည်းများပြားကြီးလေးလုံးနဲ့နိုင်ငံရေးတာဝန်တွေအတွက်အရေးချင်းပြေဝတဲ့အခြားခေါင်းဆောင်တွေကိုပို့ပြီးလုပ်ပိုင်ခွင့်ပေးရင်နိုင်ငံရေးခရီးမှာလက်တွဲခေါ်သွားဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာပါတယ်ဒေါက်တာတင့်ဆွေဟာအမေရိကန်အခြေစိုက်နိုင်ငံရေးလှိလသုံးသပ်သူဖြစ်ပါတယ
်ခုထွက်ထားတဲ့ ICG ကလည်းပမာအရေးမှာသူကလေးလေးနဲ့လှိလနေတဲ့အဖွဲ့ဒီချက်ကလည်းကျွန်တော်သဘောတူပါတယ်အခက်အခဲတစ်ခုကတော့အားလုံးလည်းသိပါတယ်ဒေါ်အောင်ဆန်းစုကြည်မှာတဝန်ခိုးပြီးဘူးအခက်အခဲရှိကောင်းရှိမယ်ဒီတချီတော့ဒေါ်အောင်ဆန်းစုကြည်နှစ်ခါပြန်စဉ်းစားမယ်လို့ယူဆတဲ့အတွက်သူ့တာဝန်တွေကိုတင့်တယ်လျောက်ပါတဲ့ပုဂ္ဂိုလ်တွေကိုတာဝန်ခွဲပေးမှုနဲ့အနောက်လူတွေကလည်းတင် जा ပြသရင်လည်းဆွဲခေါ်တဲ့အလုပ်မျိုးကိုလုပ်လာနိုင်မယ်လို့ကျွန်တော်ဆိုလိုပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုမန္တန်ပြုထားတဲ့ဒီနေ့အပြောင်းလဲဖြစ်တော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကယုံကြည်လို့စိတ်ချလို့လွှဲတဲ့လူဟာလည်းကျွန်တော်တို့ကျန်တဲ့လူတွေလည်းယုံကြည်စိတ်ချနိုင်တယ်။အဲနောက်ထပ်ကောင်းဆောင်ကောင်းနေရောက်လာနိုင်စရာဖြစ်တဲ့အတွက်ပို့ပြီးတော့ဟလာသွက်လက်လာနိုင်တယ်ဆိုရမှုတွေလည်းပို့နေကောင်းနေနာနိုင်မယ်လို့ကျွန်တော်ဆိုလိုပါတယ်ခင်ဗျာ။
ဒေါက်ဆန်းစုကြည်ဟာနိုင်ငံရေးတာဝန်အများစုကိုယူထားတာကြောင့်ဝန်ပိုပြီးပြီးအခြားသင့်တော်သူတွေကိုတာဝန်ခွဲပေးသင့်တယ်လို့တီဘောမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်မြန်မာနိုင်ငံရေးသုံးသပ်သူလည်းဖြစ်တဲ့ဦးရဲထွန်းကပြောပါတယ
်ဒေါက်ဆန်းစုကြည်မှာကသူကဟိုတဦးပြောက်သေးကဟိုအသေးစိတ်တွေဟိုလိုက်ပြီးတော့လောက်တာတွေပါတယ်မှာနည်းနည်းအားတန်တာပေါ့အဲ့လိုဆိုတော့သူလေးစားယုံကြည်တဲ့ဘေးကအကြံပေးတဲ့လူကအကြံပေးရင်တောင်မှအဲ့အပြောင်းလဲကိုလုံနိုင်ပါမလားလို့တန်လျာဖြစ်တယ်။အထူးသဖြင့်တော့ဒီအကြံပေးတွေပါလေဆိုလို့ရှိရင်ဒီလေးစားယုံကြည်တဲ့လူတွေဖြစ်မှသာဖြစ်လိမ့်မယ်။ဒါကြောင့်လို့ဆိုကျွန်တော်တို့ဒီလောက်ဆိုရင်ဒီထဲမှာလည်းအဲ့လိုတတိပညာရှင်တွေရှိတာလေ။ဒါပေမဲ့သူကအရင်အစိုးရအဖွဲ့ကိုကူညီပြီးတော့လုပ်ကန်ပေးခဲ့ဘူးတဲ့လူဆိုရင်သူစိတ်မတုံ့ဘူး။အဲ့ဒီဟာလည်းအားနဲ့ကျရှိတာပေါ့
။ဒေါက်ဆန်းစုကြည်တယောက်ကျမ်းမာရေးပိုကောင်းနေတာနဲ့အမျှတိုင်းပြည်ရဲ့အရေးကြီးကိစ္စတွေမှာပိုအာယုံဆိုင်လှုပ်ဆောင်နိုင်လိမ့်မယ်လို့ဦးရဲထွန်းကသုံးသပ်ပါတယ်
။အဲ့လိုတာဝန်တွေဖော်ပြီးလုပ်မယ်ဆိုလို့ရှိရင်တော့ဟိုဒေါက်ဆန်းစုကြည်အနေနဲ့ပိုပြီးတော့ဒီအရေးကြီးတဲ့ကိစ္စတွေအာယုံဆိုင်နိုင်မှာပေါ့နော်။နောက်တစ်ခုကနာနာအနေနဲ့တသက်တာကအနားယူနိုင်တယ်။ဒီကျမ်းမာရေးပိုပြီးတော့ကောင်းလာမယ်။အဲ့လိုဖြစ်တဲ့အခါကျတော့မပင်မပန်းမနဲ့ ညညတာဝန်ခန်းဆောင်ရတယ်ဆိုလို့ရှိရင်တော့ပို့ပြီးတော့လုပ်ငန်းတွေကဒီအောင်မြင်နိုင်တာပေါ့
ဒေါ်ဆန်းစုကြည်ကဥရောပခီးစဉ်ပြီးပြီးချင်းအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့နောက်တနေ့မှာပဲအမေရိကန်သမ္မတတွေနဲ့တွေ့ဆုံရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့လည်းတွေ့ဆုံခဲ့ပါတယ်တခါအမေရိကန်အာဆီယံစီးပွားရေးကောင်စီမှာလည်းမေခွန်းပြောကြားရတယ်လို့82ကြိမ်မြောက်ကုလသမဂ္ဂအထူးထွေးညီလာခံမှာလည်းဒေါ်အောင်ဆန်းစုကြည်မေခွန်းပြောကြားရတာတွေအပြင်နယူးယောက်မြို့မှာမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံတာတွေ CNN လို့သတင်းဌာနမျိုးနဲ့လည်းသူကီးစဉ်တွင်အင်တာဗျူးတွေပြုလုပ်ခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်စူးစီးတင်ပြခဲ့တာပါရှင်အခုရခိုင်ပြည်နယ်ကလယ်သမားတွေရဲ့လူလားတောင်းဆိုမှုဘာလဲဆိုတာကိုလည်းကြည့်ကြရအောင်ပါလယ်သမားတွေရဲ့အခွင့်အရေးတစုတစည်းတဲ့တောင်းဆိုနိုင်ဖို့ရည်ရွယ်ပြီးရခိုင်ပြည်နယ်လယ်သမားတမကဖွဲ့စည်းဖို့ပြည်နယ်တဝန်းကလယ်သမားကိုယ်စားလှယ်တွေစုဝေးညှိနှိုင်းနေကြပါတယ်။လယ်ယာလုံသားရှာပါမှု၊မြေယာတင်ဆက်ခံရမှုတွေကြောင့်ဖွံ့ဖြိုးမှုညှော့လာနေတဲ့ရခိုင်ပြည်နယ်ကလယ်ယာလုပ်ငန်းကိုပြန်လည်ထူထောင်နိုင်ဖို့ကိုလည်းမျှော်လင့်နေကြတာပါ။ရခိုင်လယ်သမားညီလာခံမှာဘာတွေအဓိကထားပြီးတော့ဆွေးနွေးကြသလဲဆိုတာကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြထားပါရှင်။
ရခိုင်ပြည်နယ်တစ်ခုလုံးကိုကိုစားပြုနိုင်မဲ့လယ်သမားတမကတစ်ခုဖွဲ့စည်းဖို့မြေပုံမြို့မှာဆွေးနွေးနေကြတာဖြစ်ပါတယ်။အစိုးရကပြန်လည်ပိတ်အပ်နေတဲ့သိန်းစဲကံမြေယာတွေမူလပိုင်ရှင်လက်ဝယ်ပြန်ရောက်ရေးအပါအဝင်မဖြစ်ရှင်းနိုင်သေးတဲ့မြေသိမ်းရာသိမ်းကိစ္စတွေအတွက်ပါအစိုးရကိုတောင်းဆိုနိုင်ဖို့အထူးအခုဖွဲ့စည်းမဲ့ရခိုင်လယ်သမားတမကကရည်ရွယ်တယ်လို့ဥဆောင်သူတဦးဖြစ်တဲ့ဦးကျော်ဆန်းကပြောပါတယ်
။သူကတော့အဲ့အရာကိုအတိုင်းအတာကူတီဖြစ်ရှင်းလာတဲ့အနေအထားမှာလက်ကျန်လို့ရှိနေသေးတယ်ဗျ။ဆိုတော့အဲ့ဒီပုံမှန်လေးကျွန်တော်တို့ကတောင်ကျူလေသမားတယောက်ရဲ့ဟိုဒီအမှန်တကယ်ပန်ဆန်းမှုကိုကျွန်တော်တို့ဟိုထိတ်ထိတ်တန်တန်ကြာတော့ပြန်ပြီးရောက်ဦးမယ်အောင်ဆိုတဲ့အခက်ခံတာကကျွန်တော်တို့မှကျန်နေသေးတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒီဘန်ကိုလေးပန်းပို့နိုင်အောင်ဆိုတဲ့ရည်ရွယ်ချက်လေးပါပါတယ်။ဟုတ်ကဲ့အဓိကတော့ကျွန်တော်တို့ရည်ရွယ်ချက်၃ခုကိုအရှိခံပါတယ်ဗျ။ဒီကတော့ကျွန်တော်တောင်ကျူလေသမားမြတ်ဤလူနေမှုဘဝအကျိုးစီးပွားကိုမြင့်တင်နိုင်ရန်ကျွန်တော်တို့နှိမ့်ကတော့မည်ရရှိရတော့တည်ဆဲဥပဒေနှင့်ညီညွတ်မှုရှိသောမြေယာဆုံးရှုံးမှုများမြေယာပြင်းထန်မှုများအကာအကွယ်နိုင်ရန်တုံးကတော့တောင်တူလေသမားများရာသင်းရထိုက်သောအခွင့်အရေးကိုတောင်တူလေသမားများကိုယ်တိုင်အပြည့်အဝဖန်တီးနိုင်ရန်ဆိုတဲ့ရည်ရွယ်ချက်၃ခုပေါ်မှာရှိခင်းနေကြ။အ
ာဏာပိုင်တွေရဲ့မြေယာသိမ်းဆဲခံရမှုပြဿနာတွေကတော့တခြားပြည်နယ်နဲ့တိုင်းတွေညီတူရခိုင်ပြည်နယ်လည်းခံစားနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်လွှတ်တော်မှာတော့မြေယာစီစစ်ရေးကော်မတီတရဖွဲ့စည်းစီစစ်ခဲ့ပေမဲ့မြေယာပြဿနာကထိထိရောက်ရောက်တော့မပြေလည်သေးပါဘူးအခုအစိုးရတက်လက်ထံမှာဒုတိယသမ္မတဦးဆောင်ပြီးပြည်နယ်နဲ့တိုင်းဒေသကြီးတွေမှာလေယာဉ်မြေစီစစ်ရေးကော်မတီတွေဖွဲ့ဆောင်ရွက်နေတာကလည်းထိရောက်မှုမရှိသေးဘူးဆိုပြီးမြေပုံမြို့နယ်လွှတ်တော်မှဥဖေတန်းကပြောပါတယ
်ဟိုရခိုင်ပြည်နယ်မှာတော့အများအားဖြင့်တော့ဟိုဒီတက်ကသိမ်းကြီးတွေကများပါတယ်ဗျငကူကတိုင်းရင်၃လေးရင်းပဲရှိတာကဒီဒီနဝတနာပါစီဆိုတာတက်လာပြီးနောက်ပိုင်းမှာတိုင်းရင်တပ်ဖွဲ့53ခုထိရှိလာတဲ့အခါမှာဒီတိုင်းရင်တပ်ဖွဲ့တွေအတွက်တက်တိချောက်ရေးအတွက်နေနေရာတွေတိမ့်နေတာမှာအများကြီးပါဝင်သွားပါတယ်။ရခိုင်ပြည်နယ်အတိုင်းဒါနဲ့တော့ကျွန်တော်တို့မှာမြေကျန်ဒေသတို့ကိုချာပါပါတယ်။အထူးသဖြင့်ဒီမြေကျန်ဒေသတွေကိုလည်းသူတို့တက်တိချောက်ရေးအတွက်နဲ့တိမ့်နေတဲ့အခါမှာကျွန်တော်တို့ဒီနေရာပြတ်တာတွေအများကြီးရှိလာတယ်။အဲ့ဒီဒီရောက်တော်တွေကိုဟုတ်တင်ရှင်းလင်းပြီးတော့ဒီပေါ်မှာစိတ်ကြိုးကြတဲ့နေတွေကြပြန်တော့လေအဲတက်တီကသူတို့စီးပွားရေးလုပ်ငန်းတွေအတွက်အယုံကန်တို့ဘာလို့တိရောက်တာဒီမှာလဲအဲပိန်းရှိထားပြီးတော့ခုတိုင်ကြာမပေးရလဲရှိပါတယ်အဲ့တော့ဒီတဘာဝတရားနေအကြောင်းဒီလိုတာယိုးတွေကျိုးပေါက်ပြီးတော့စားငံရေးဝင်သွားတဲ့အခါမှာကျွန်တော်တို့လက်သမားတွေကြာမဆဲဖို့နိုင်တဲ့အဲဒီလိုဒုက္ခရောက်နေတာတွေရှိတော့ဒီကိစ္စကကျွန်တော်တို့အများစုဖြစ်တဲ့လက်သမားတွေအတွက်တော်တော်ကိုပြတ်မှာဖြစ်ပါတယ်
ရခိုင်ပြည်နယ်တွင်အဓိကစီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းမှာမြေယာသိမ်းဆဲဆုံးရှုံးမှုတွေရဲ့တစ်ဖက်မှာလေယာဉ်လုံသားရှားပါမှုနဲ့လည်းကြုံတွေ့နေကြရတယ်လို့ဒေသခံလယ်သမားတွေကပြောပါတယ်။အခုရခိုင်လယ်သမားတမကဖွဲ့စည်းရေးညှိနှိုင်းကံမှာတော့ရခိုင်ပြည်နယ်မြို့နယ်16မြို့နယ်နဲ့ချင်းပြည်နယ်ပလောဝါမြို့တို့ကလယ်သမားကိုယ်စားလှယ်တွေတက်ရောက်နေကြပြီး၃ရက်ကြာဆွေးနွေးမှာဖြစ်ပါတယ်ရှင်။
မတ်တင်ကြီးထိုင်မင်းမြန်တင်ပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေရန်နာပြီးကုလသမဂ္ဂအတွေ့အမြင်ချုပ်အသစ်ရွေးချယ်ဖို့ရှင်းပြနေကြတဲ့အခြေအနေကိုလည်းအလှည့်ပေးကြပါတယ်မကြခင်ရာဒူးတက်တန်းကုံဆုံးတော့မဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့နေရာကိုဆက်ခံဖို့ရှင်ပြိုင်ကြတဲ့ကိုစလဲလောင်ကိုဦးအနဲ့ပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတာရက်စ်ကမဲအများဆုံးနဲ့အသာရနေပါတယ်တနင်္လာနေ့က UN လုံခြုံရေးကောင်စီရဲ့၅ချိန်မြောက်အလွတ်တဘောလျှို့ဝှက်စန္ဒမဲပေးမှုမှာမစ္စတာဂူတာရက်စ်က၅ချိန်လုံးဇက်တိုက်နံပါတ်၁နေရာမှာပဲရှိနေခဲ့တာပါအတွေ့အမှုချုပ်အစ်တရွေးချယ်နေတဲ့လက်ရှိအခြေအနေကြောင့် VOA သတင်းတောက်မာဂရက်ဘက်ရှားရဲ့သတင်းပေးပို့ချက်ကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင် ကုလသမဂ္ဂလုံခြုံရေးကောင်စီမှအဖွဲ့ဝင်15နိုင်ငံရှိပြီးရွေးချယ်ခံကိုယ်စားလှယ်လောင်းတဦးဟာကုလသမဂ္ဂထွေထွေအတွင်းရေးမှူးချုပ်ဖြစ်ဖို့အတွက်အ ਨੇ ဆုံးထောက်ခံမဲ့ကိုမဲကိုရရှိရမှာဖြစ်ပါတယ်။အခုရှင်ပြိုင်ကြသူကိုယ်စားလှယ်လောင်းတွေနဲ့ထောက်ခံမဲ့ကိုမဲရရှိသူဟာပေါ်တူဂီဝန်ကြီးချုပ်လက်ဖြစ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်လဲ2005ခုကနေ2015ခုနှစ်ထိ7နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့မစ္စတာဂူတာရက်စ်တဦးသာရှိပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်တဦးဟာဘလို့အကြီးချင်းတွေနဲ့ပြည်ဆောင်ရမလဲဆိုတာကိုအထွေထွေညီလာခံဥက္ကဋ္ဌကအခုလိုပြောပါတယ်
Quality we need is the authority to call on the security council
ကုလသမဂ္ဂအတွင်းရေးမှူးချုပ်တယောက်ဖြစ်ဖို့ကျွန်တော်တို့လိုအပ်တဲ့အကြီးချင်းကတော့အဲ့ဒီပုဂ္ဂိုလ်အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာရောအထွေထွေညီလာခံကြီးမှာပါအသင့်တော်ဆုံးအချိန်မှာအကောင်းဆုံးအစုပြုချက်တွေနဲ့လုံခြုံရေးကိစ္စတွေကိုထိန်းချုပ်ဖို့ပြိပကတွေကိုဟန်တားနိုင်ဖို့လှုပ်တင်လှုပ်ထိုက်တဲ့အချိန်မှာအချိန်ကိုက်ပြီးလုံနိုင်တဲ့အာဏာရှိသူမျိုးဖြစ်ရပါမယ်။တချိန်တည်းမှာပဲရေရှည်ခံမဲ့ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ဖို့ရာသီဥတုပြောင်းလဲမှုကိုလည်းထိန်းချုပ်နိုင်မဲ့အချက်လက်တွေကိုဖိအားပေးလှုပ်ဆောင်နိုင်မဲ့သူမျိုးဖြစ်ရပါမယ်။ဒါ့အပြင်အဲ့ဒီပုဂ္ဂိုလ်အနေနဲ့ကမ္ဘာတစ်ဝန်းကလူတွေရဲ့သဘောထားအမြင်တွေကိုနားထောင်ပြီးကမ္ဘာအင်အားကြီးနိုင်ငံကြီးတွေရောနိုင်ငံလေးတွေရဲ့ခေါင်းဆောင်တွေအပေါ်မှာပါလုံခြုံရေးကောင်စီကတဆင့်အချိန်မီအေးအေးယူဆောင်ရွက်နိုင်တဲ့သူမျိုးလည်းဖြစ်ရပါမယ်။ဒါ့အပြင်ကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေအနေနဲ့လည်းဒီစနစ်ကနေအစဉ်အဆက်ရွေးကောက်တင်မြှောက်ပြီးခန့်အပ်ခြင်းခံရတဲ့ပုဂ္ဂိုလ်ဟာစိတ်ဓာတ်ခံမာပြီးတဏှိဒဏ်ခံမာသူတီးခြားရပ်တည်နိုင်တဲ့ပုဂ္ဂိုလ်မျိုးဖြစ်တဲ့အတွက်ကြောင့်ကမ္ဘာအင်အားကြီးနိုင်ငံတွေကပါလက်ခံနိုင်ကြမှာဖြစ်ပါတယ်။
မစ္စတာကူတာရက်စ်ဟာထောက်ခံမဲ့12မဲရရှိပြီးကန့်ကွက်မဲ့2မဲနဲ့မဲမပေးဘဲနေတာကတနိုင်ငံဖြစ်ပါတယ်။ကန့်ကွက်မဲ့2မဲနဲ့မှာတမဲကနယူးဇီလန်ကဖြစ်လိမ့်မယ်လို့တမန်အများစုကယူဆကြပါတယ်။နယူးဇီလန်ဝန်ကြီးချုပ်ဟောင်းဟဲလင်ကလပ်ကလည်းအခုကုလသမဂ္ဂအတွင်းရေးမှူးချုပ်အသစ်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်းပြနေတာဖြစ်ပေမဲ့လောလောဆယ်မှာတော့သူ့ရဲ့မဲရမှတ်တွေဟာအားရစရာမရှိပါဘူး။လုံခြုံရေးကောင်စီမှဗီတိုအာနာ3ခွင့်ရှိတဲ့အမြဲတမ်းအဖွဲ့ဝင်တဦးဦးကမစ္စတာဂူတာရက်ကိုကန့်ကွက်မလားဆိုတာကလူအများသိလို့ကြတဲ့မေးခွန်းတစ်ခုဖြစ်ပါတယ်။ရုရှားနိုင်ငံကဥရောပအရှေ့ဘက်ကကိုယ်စားလှယ်တဦးဦးကိုအနိုင်ရစေလိုတာကြောင့်ဥရောပအနောက်ပိုင်းသားဖြစ်တဲ့မစ္စတာဂူတာရက်ကိုကန့်ကွက်နိုင်တယ်ဆိုတဲ့ခန့်မှန်းတွက်ဆမှုတွေလည်းရှိနေပါတယ်။အခုရှင်ပြိုင်မှုမှာဥရောပအရှေ့ဘက်ကကိုယ်စားလှယ်လောင်း6ဦးပါဝင်ပြီးဥရောပအရှေ့ပိုင်းဒေသကကုလသမဂ္ဂအတွင်းရေးမှူးချုပ်အဖြစ်တခါမှတာဝန်ထမ်းဆောင်ခဲ့ရတာမရှိသေးတဲ့အတွက်လာမယ့်2019ခုနှစ်ဇန်နဝါရီလ1ရက်မှစတင်တာဝန်ထမ်းဆောင်ရမယ့်အတွင်းရေးမှူးချုပ်အသစ်နေရာကိုဥရောပအရှေ့ပိုင်းကကိုယ်စားလှယ်တဦးဦးရရှိဖို့မျှော်လင့်ကြောင်းပြောနေကြတာပါဥရောပအရှေ့ပိုင်းကကိုယ်စားလှယ်လောင်းတွေနဲ့ဆာဗီယာနိုင်ငံသားရေးဝန်ကြီးဂျယ်ရီမက်ကဒုတိယနေရာမှာရပြီးတတိယအဖြစ်ဆလိုဗက်ကီးယားနိုင်ငံသားရေးဝန်ကြီးတို့ကိုရွေးချယ်ခြင်းအပြင်သူတို့ဒေသတွင်းမှာတညီတညွတ်ထဲရှိကြကြောင်းအဲ့ဒီပုဂ္ဂိုလ်နှစ်ဦးအနက်ဆလိုဗက်ကီးယားနိုင်ငံသားရေးဝန်ကြီးလာချက်ကပြီးခဲ့တဲ့အကြော်မှာတတိယကနေအခုပြင်ဆင်မအကြော်မှာဒုတိယနေရာကိုရောက်သွားခဲ့ပါတယ်။အော်တိုဘာလ5ရက်နေ့ကျရင်ထပ်မံကျင်းပမယ့်အလွတ်သဘောဆန္ဒအခမ်းယူတဲ့အခါမှာတော့ဘယ်သူအနိုင်ရမလဲဆိုတာကတေချာလူနှီးပါဖြစ်လာမှာပါ။အဲ့ဒီဆန္ဒမဲပေးချိန်အတွင်းအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဗြိတိန်၊တရုတ်၊ပြင်သစ်၊ရုရှားနဲ့အမေရိကန်တို့လည်းပါဝင်မဲပေးကြမှာဖြစ်ပြီးသူတို့ရဲ့ကန့်ကွက်မဲကကိုယ်စားလှယ်လောင်းတွေရဲ့ရည်မှန်းချက်ပန်းတိုင်ကိုပျက်စီးစေနိုင်တဲ့ဗီတိုအာနာနဲ့တူညီစေမှာဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ချုပ်ရဲ့တက်တန်းဟာနှစ်ပေါင်း80ရှိခဲ့ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်10ဦးတာဝန်ထမ်းဆောင်ခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံကဦးတန်ကတော့တတိယမြောက်အတွင်းရေးမှူးချုပ်အဖြစ် 1962 ခုနှစ်ကနေ 1982 ခုနှစ်အထိ10နှစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အခုနှစ်ရထူးခြားချက်ကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်အသစ်ဟာလာမယ့်2019ခုနှစ်စံပိုင်းမှာယာရူးလွှဲပြောင်းလက်ခံရမှာဖြစ်တာကြောင့်အမေရိကန်သမ္မတတာဝန်လွှဲပြောင်းယူမဲ့အချိန်နဲ့လည်းတစ်နှစ်ထဲတိုက်ဆိုင်နေတာဖြစ်ပါတယ်ရှင်။ VOA အမေရိကန်အသံရဲ့အင်ကာနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA ရဲ့အင်ကာနီမနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ2432/40နဲ့အတူလိုင်းလမ်းမီတာ190တွေကနေဓာတ်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်ဒီအချိန်ပိုင်းတွင်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်မနက်ခင်းအင်္ဂလိပ်သင်ခန်းစာအတုတဆုံးလင်အမေရိကန်တခွေနဲ့အတူစီးပွားရေးကဏ္ဍမှာတော့
ဟိုကျေးဇူးမကြီးမှာတော်တော်လေးခက်ရှိပါတယ်ကျွန်တော်2 90လောက်ခေါရွေးကျိုးလာတဲ့ခေါရွေးကိုဖြီးဖို့ဆိုတော့တော်တော်မလွယ်ဘူးမလွယ်တဲ့အခါမှာဒီကျွန်တော်တို့အပြင်
မြမပညာရေးမှာအသုံးပြနိုင်မဲ့ဤပညာတစ်ခုကိုတီထွင်ဖို့ကြိုးစားနေတဲ့မလှလဝင်းရဲ့ပြောပြချက်တွေကိုနားဆင်ကြရမှာပါအခုလိုအစီအစဉ်တွေကအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြမပြည်ဆိုင်ရာအကြောင်းတွေကိုစောင့်မရှင်ရဲ့မူလအဘော်မပြက်ဦးဆက်မိုးဝေကကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြည့်ကြရအောင်ပါရှင်
စစ်ဘုတ်ချုပ်တွေအရေးလွှမ်းနေတဲ့အထွေထွေညီလာခံဆိုတဲ့ခေါင်းစဉ်နဲ့ထိုင်းနိုင်ငံတို့အင်္ဂလိပ်သတင်းစာ The Nation မှာရေးသားထားတဲ့ Editor အဘော်ကိုဥစွာတင်ပြရမယ်ဆိုရင်တော့ထိုင်းနဲ့မြန်မာနိုင်ငံခေါင်းဆောင်တွေကလူခွင့်ရေးမြင့်တင်မှုတွေအကာအကွယ်ပေးမှုတွေလှုပ်ဆောင်ပေးပါမယ်ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကုလသမဂ္ဂအထွေထွေညီလာခံကြီးမှာပြောဆိုခဲ့ကြပါတယ်ဆိုပြီးအစချေထားပါတယ်စစ်တပ်အုပ်ချုပ်မှုကနေအရတန်းအစိုးရအုပ်ချုပ်မှုကိုပြောင်းလာတဲ့နိုင်ငံနဲ့အရက်ဖက်အုပ်ချုပ်ရေးကနေစစ်တပ်အုပ်ချုပ်မှုစီကိုဦးတည်နေတဲ့နိုင်ငံနှစ်နိုင်ငံစလုံးကတူညီတဲ့ဂရီးတွေပြေးခဲ့ကြတာကိုကြားရတာစိတ်ဝင်စားစရာတော့ကောင်းနေတယ်လို့ရေးသားထားပါတယ်။ဒါပေမဲ့သူတို့အနေနဲ့မုံမြတ်လာတဲ့နိုင်ငံတကာရဲ့ဥတီချက်ကိုအပြောကြီးတက်တက်လုပ်နေကြတော့မဟုတ်တော့ဘူးလို့မျှော်လင့်ရကြောင်းလည်းရေးသားထားပါတယ်။ဒီနှစ်စောစောပိုင်းမြန်မာနိုင်ငံကရွေးကောက်ပွဲမှာအပြတ်တက်အနိုင်ရပြီးတော့အာဏာရလာတဲ့ဒေါအောင်ဆန်းစုကြည်ကသူမရဲ့အစိုးရအနေနဲ့နိုင်ငံရဲ့အနောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာနေထိုင်ကြတဲ့ပြည်သူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးပါမယ်လို့ပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမှာမွတ်စလင်ရိုဟင်ဂျာတွေဟာတိယူတန်ဗုဒ္ဓဘာသာဝင်တွေရဲ့အသက်အန္တရာယ်ချင်းချောက်မှုကိုကြုံနေရတာပါကုလသမဂ္ဂအထွေထွေညီလာခံမှာပထမဦးဆုံးအကြိမ်အဖြစ်မိန့်ခွန်းပြောကြားစီမှာတိုင်းပြည်ပေါ်စစ်တပ်ရဲ့ဖိနှိပ်မှုကာလကိုအဆုံးသတ်စေဖို့အတွက်အာမခံချက်ပေးခဲ့ပါတယ်ဒါဟာမှန်မှမလားဒေါအောင်ဆန်းစုကြည်ဟာရိုဟင်ဂျာတွေနဲ့တခြားမွတ်စလင်တွေကြုံတွေ့နေရတဲ့ဒုက္ခတွေကိုပြောဆိုဖို့ဝင်လေးနေခဲ့ပါတယ်သူမရဲ့မိန့်ခွန်းထဲမှာတောင်းရိုဟင်ဂျာဆိုတဲ့စကားလုံးကိုဒရီထားပြီးတော့ရှောင်သွားခဲ့တယ်လို့ထောက်ပြထားပါတယ်မလိုမုန်းတိမှုနဲ့စာနာခွင့်လွှတ်ခြင်းကိမဲ့တဲ့အုပ်စုတွေကိုအခိုင်အမာဆန့်ကျင်ယက်တီခြင်းအပြင်အခြေခံလူ့အခွင့်အရေးတွေဂုံတိတ်ခါနဲ့လူပုဂ္ဂိုလ်ဆိုင်ရာတန်ဖိုးထားမှုတွေကိုယုံကြည်မှုရှိတယ်လို့သာပြောထားတဲ့အကြောင်းထောက်ပြထားပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ပါရယွတ်ချာအိုချာကလည်းလုံခြုံမှုနဲ့ညီညာရေးမရှိရင်လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေခဲ့ရင်အရှိတီတန့်ခိုင်မြဲတဲ့ဖွံ့ဖြိုးတိုးတက်မှုဆိုတာလက်တွေ့ဖြစ်မလာနိုင်ဘူးလို့ပြောကြားတော့ပါတယ်။2014ခုနှစ်ကအရသာအစိုးရစီကနေအာဏာသိမ်းခဲ့တဲ့စစ်ဘုတ်ချုပ်ကြီးကပြောထားတာဖြစ်တဲ့အတွက်အနာသိမ်းခံရတဲ့အစိုးရကိုထောက်ခံသူတွေဒါမှမဟုတ်တန်းနဲ့ချီတဲ့တိုင်းပြည်ကပြည်သူတွေတုံ့လှုပ်သွားခဲ့ရတယ်လို့យေတာထားပါတယ်အပြည့်စုံကို The Nation သတင်းစာမှာဖတ်ရှုနိုင်ပါတယ်မြန်မာနိုင်ငံနဲ့လက်တွေ့အလုပ်ဖြစ်တဲ့ဆက်ဆံရေးမျိုးတရုတ်ဘက်ကလူလာပါတယ်ဆိုပြီးတော့ Editor N យေတာထားတဲ့ဆောင်းပါးကိုတော့ shinhwa.net online စာတော်မှာဖတ်ရှုရပါတယ်တရုတ်နိုင်ငံအနေနဲ့ရှေးတီတန်းနဲ့ဆွေမျိုးပေါက်ဖော်မိတ်ဆွေတွေအနေနဲ့အလုပ်ဖြစ်ပြီးတော့မှန်မှန်တိုးတက်မှုရှိတဲ့ဆက်ဆံရေးမျိုးမြန်မာနိုင်ငံနဲ့ထားရှိလိုတဲ့ဆန္ဒရှိတဲ့အကြောင်းအောက်တိုဘာ1ရက်နေ့မှာကြေောက်တဲ့တရုတ်ပြည်သူ့သမ္မတနိုင်ငံတီထောင်နဲ့68နှစ်မြောက်နေ့အခမ်းအနားအခမ်းပွဲမှာတရုတ်သမ္မတကြီးဟောင်လျန်းကပြောဆိုသွားတယ်လို့យေတာထားပါတယ်။တရုတ်နဲ့မြန်မာနှစ်နိုင်ငံကြားမှာကောက်မွန်တဲ့ချစ်ကြည်ရင်းနှီးမှုနဲ့တန်တမန်ဆက်ဆံရေးကို1950ခုနှစ်မှာစတင်ခဲ့တာပါ။တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်အကြီးအမားဆုံးကုန်သွယ်ပေးနိုင်ငံဖြစ်ကောမြန်မာနိုင်ငံအတွက်မှာအများဆုံးပြည်ပရင်းနှီးမှုနိုင်မှုပြုလုပ်နေတဲ့နိုင်ငံဖြစ်ဆက်လက်ရှိနေတဲ့အတွက်ဝမ်းမြောက်ကြည်နူးမှုဖြစ်ရတယ်လို့တန်မတ်ကြီးကပြောပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွင်းငင်းငင်းရေးဖြစ်စဉ်အလုံးမှာပါဝင်ကြရမယ်ဆိုတဲ့လှုပ်ဆောင်ချက်ကိုထောက်ခံတယ်လို့အောင်မြင်စွာကျင်းပနိုင်ခဲ့တဲ့21ရာစုပင်လုံညီလာခံကြီးကိုကြိုဆိုတဲ့အကြောင်းလဲမစ္စတာဟောလျန်းကပြောခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ကိုတရုတ်နိုင်ငံကထောက်ခံတယ်ဆိုတာကိုပြသတာဖြစ်တယ်လို့ထောက်ပြထားပါတယ်။တရုတ်နဲ့မြန်မာနိုင်ငံလိုအနီးကပ်ထိစပ်နေတဲ့အိန္ဒိချင်းနှစ်နိုင်ငံကြားမှာထုံးစံအတိုင်းခက်ခဲတဲ့ပြဿနာတချို့ရှိမှာပါ။ဒါပေမဲ့ဆွေမျိုးပေါက်ဖို့ခင်မင်ရင်းနှီးတဲ့မိတ်ဆွေတွေကြားအတူတကွပူးပေါင်းပြီးတော့စိန်ခေါ်မှုတွေကိုဖြေရှင်းနိုင်ပြီးအခက်ခဲတွေကနေအခွင့်အလမ်းတွေဖြစ်အောင်ပြောင်းလဲပြစ်နိုင်ပါလိမ့်မယ်လို့လည်းយေတာထားပါတယ်အပြည့်စုံကို shinhwa.net မှာဖတ်ရှုနိုင်ပါတယ
်တို့ရှိမှာခင်ဗျမြန်မာနိုင်ငံထဲမှာဥပဒေမဲ့လို့ရတွေလူမဆန်တဲ့မတရားမှုတွေရှိနေပေမဲ့ဥပဒေစိုးမိုးရေးတာဝန်ယူရတဲ့ရဲတပ်ဖွဲ့တရားရုံးစတဲ့အဖွဲ့အစည်းတွေဘက်ကဒီဖြစ်ရတဲ့ပုံမှာထိထိရောက်ရောက်အေးအေးကြွယ်မှုအားနည်းတဲ့ဆိုပြီးတော့ဝေဖန်ချက်တွေပေါ်ထွက်လာပါတယ်။အ
အရင်နှစ်ပေါင်းများစွာကြာတဲ့ဆေးဥချုပ်ရေးအောက်မှာတော့တရားဥပဒေစိုးမိုးရေးဟာစကလုံးလှလှအနေနဲ့ရှိခဲ့ပြီးတော့လက်တွေ့ပိုင်းမှာအားနည်းခဲ့တာအမှန်ပါအခုဒီပြောင်းလဲလာတဲ့ဒီမိုကရေစီအစိုးရအသစ်လက်ထက်မှာတော့တရားဥပဒေစိုးမိုးရေးဆိုတာဘလောက်ထိလက်တွေ့ဖြစ်ပေါ်လာဖို့အခွင့်အလမ်းရှိလာပြီလဲတရားဥပဒေစိုးမိုးရေးအတွက်ဘယ်လိုမျိုးစိန်ခေါ်ကဲဆန်းချက်တွေရှိနေပါသလဲခုနပြောတဲ့ဒီတရားဥပဒေစိုးမိုးရေးတာဝန်ယူရတဲ့အဖွဲ့အစည်းတွေရဲ့စွမ်းဆောင်ရည်ဘလောက်ထိအားထားနိုင်ပြီလဲဒီကြောင်းတွေကိုလာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပေါ်ဝင်ဆွေးနွေးမိမြလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘက်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလူရဲအကြောင်းအရာကိုမိမြလူရဲအကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဘက်ရဲ့ Facebook စာမျက်နှာမှာလည်းကိုဆွေးနွေးလူရဲအကြောင်းအရာကိုမိမြလူရဲမိကုန်းတွေကို comment အဖြစ်နဲ့ရေးသားထားလို့ရပါတယ် VOA မြန်မာဘက်ရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ်သောရရှင်တွေကိုကြိုဆိုပါရခင
်ဗျ။အင်္ဂါနေ့ညတိုက်ရက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနားဆင်ကြရမယ့် American Style Indian 3 English တင်ကန်းစာကိုတော့ဒေါ်လာလတ်တန်ကစီစဉ်ပို့ချပေးထားပါတယ
်။ဒီနေ့ပြန်တင်ပြမယ့် idiom အသုံးကတော့
Loose cannon.
ဖြစ်ပါလေ Saloon bang ga L-O-O-S-E Loose ga chong ni da C-A-N-N-O-N Cannon ga a myao su ro Sikabite kun ye dai yai diwe ga chong ni de a myao po Di tong sin de la ra ga ro Timor loka ga phit par le Shi dong ga Siti moji de ma a myao dwe go te saung le shi ya ma a myao ji dwe go kong pat paw maတန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြီးတဲ့အခါမှာကုန်းဘက်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်။ဒါကြောင့်မလို့ငကိုတဲကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလည်းလေးလံတဲ့အတွက်ကြောင့်ဟိုဘက်ဒီဘက်လိမ့်တဲ့နေရာမှာသီမောသားတွေကိုအန်ဒီရေပေးနိုင်တာဖြစ်ပါတယ်။ဒီသုံးဆင့်တလာတဲ့ idiom အသေးပဲကတော့လူတဦးကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလုတ်ချင်တာလုတ်နိုင်တဲ့လူမျိုးဖြစ်တဲ့တွေ့ကြောင်စန်ဒီရဖြစ်နိုင်တာကိုဆလုပ်ပါတယ်လှုပ်ပေးလို့မရတဲ့ပုံကိုမျိုးထိန်းထားဖို့လိုတဲ့ပုံကိုမျိုးအာချောင်လို့သူလုတ်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရ loose cannon ရလို့ရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပေးတဲ့ဥမာကိုနားဆင်ကြကြရအောင
် John is known as a loose cannonSo his co-workers are very careful with what they say in the office.
John ha a chao ne lu ye lu lu ti mya ja de. Da chang tu lut pho kai me dwi ga yom ma saka pyo yin taik ko tri tha pyo ja ya de lu ti be ya ba de. U ma ko naw ta khaw na sin chi ja ya aw.
John is known as a loose cannon. So his co-workers are very careful with what they say in the office.
အားချောင်လို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရဘယ်လိုပြောမလဲ
loose cannon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်ရဲ့မနေ့ကအင်္ဂလိပ်သင်ခန်းစာကိုနားဆင်ရပြီးတဲ့နောက်အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာစင်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်လူငယ်တွေကိုအစိုးရကငွေကြေးနဲ့နည်းပညာပိုင်းဆိုင်ရာတွေမှာအတိုင်းအတာတစ်ခုထိကူညီပံ့ပိုးပေးမယ်ဆိုရင်အမေရိကန်နိုင်ငံကဆီလီကွန်ဗယ်လီလောက်မကြီးရင်တောင်မှနည်းပညာပိုင်းဆိုင်ရာမှာကမ္ဘာအဆင့်မီတဲ့နေရာတစ်ခုဖြစ်အောင်စူးစမ်းဆောင်ရွက်လို့ရနိုင်တယ်လို့ Educational Entrepreneur ပညာရေးဆိုင်ရာစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်မလလဝင်းကပြောပါတယ်အပြည့်စုံကိုဆက်ပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါမယ်ရှင်
မလလဝင်းတို့တီချွင်နေတဲ့ဒီဟွာလေးက virtual reality လေးကငွေကြေးအဖြစ်ဆိုတခုကိုဘယ်လောက်လောက်များကြမလဲခင်ဗျာဝယ်မယ်ဆို
ကျွန်တော် Samsung ပေါ့ brand သုံးမယ်ဆိုရင်တော့$80 $90 လောက်ကြပါတယ်ဒါပေမဲ့အာ GOP ကဝင်တဲ့ဟာတွေဝယ်မယ်ဆိုရင်တော့ကျွန်တော်တို့ကဒီက manufacturer ပေါ့အကြောင်းနဲ့ပစ္စည်းထုတ်လုပ်တဲ့လူတွေနဲ့စကားပြောကြည့်ရတခုက20လောက်နဲ့ဝယ်လို့ရတယ်အဲ့တော့မြန်မာငွေ2000ကျွဲလောက်နဲ့ဝယ်လို့ရတဲ့ဟိုဟာ headset မျိုးပေါ့နော်အခုကမြန်မာပြည်မှာက2016မေလထွက်တဲ့အဲစတန်ရဆိုရင် mobile penetration က 80% ရှိနေပြီဆိုတော့လူတိုင်းလက်ထဲမှာအဲ90ရာခိုင်နှုန်းလောက်လက်ထဲမှာဖုန်းရှိရတချို့လဲဖုန်းနှလုံးကိုင်တော့လေ90ရာခိုင်နှုန်းလောက်ကလက်ထဲမှာ smartphone ရှိနေပြီဆိုတော့ကျွန်တော်တို့ရင်းစရာက ဒီ headset တော့မဟုတ်လေဒီမျက်မှန်လို့ခေါ်ရယ် virtual reality မျက်မှန်လေးပဲလိုတော့တာပါဟိုပထမတစ်ပိုင်းဖြစ်တဲ့ဟော smartphone တွေကလက်ထဲရောက်နေပြီဆိုတော့
ဟုတ်ကဲ့နောက်တစ်ခုကဒီ product ကိုကောဗျာဒီဆရာဆရာမတွေ individual တွေကျောင်းတွေအပြင်ဒီအဖွဲ့အစည်းတွေ institution တွေပေါ့နော်သူတို့တွေကရောစိတ်ဝင်စားတာမျိုးရှိပါလားခင်ဗျာ
ရှိပါတယ်ကျွန်တော်ဂျန်ကုန်ကျန်တော့ဒီ UNESCO နဲ့စကားပြောဖြစ်ပါတယ် UNESCO ကလည်းသူတို့ရှိမှဆရာဆရာမတွေ teacher training တွေလုပ်ဖို့ရှိတယ်နောက်ပြီးတော့အခုလုပ်နေတဲ့လက်ရှိခုနပြောလို့လက်ရှိ solution ကလက်ရှိဆရာဆရာမ training တွေကကျွန်တော် theory မှာပဲရရက်သွားတယ်အစ်စ်စ်တွေကကြောင်းလာ trend ကကြောင်းလာပြီးဆရာဆရာမတွေအဲ့ trend ကိုသူတို့ exposure မရအောင်တကယ်လည်းမရောက်ဘူးဆိုတော့တကယ်ကဟိုဆရာဆရာမတွေမှာတော်တော်လေးခက်ချီပါတယ်ကျွန်တော်2 90လောက်ခေါင်းရွေးကြိုးလာတဲ့ခေါင်းရွေးဖြီးဖို့ဆိုတော့တော်တော်မလွယ်ဘူးမလွယ်တဲ့အခါမှာဒီကျွန်တော်တို့အပြင်exposure trip တွေပြီးနိုင်ရင်ကောင်းတယ်ပေါ့နော်ဒီတိုင်းပြည်လုံးနေနေကြတော့အဆင်မပြေတော့တို့ကကျွန်တော် project ကိုကြည့်ပြီးတော့ကျွန်တော်တို့ train ရတဲ့ virtual reality classroom တွေကြတော့တကယ် classroom တွေကိုရောက်သွားတယ်လို့ခံစားလို့ရတဲ့အခါမှာဆိုဆရာဆရာမ training အတွက်အရန်သုံးဝင်တော့တို့သဘောကျတယ်ပြောပါတယ်တို့ဝယ်ချင်နေပါပြီဟုတ်
ဟုတ်ကဲ့ Silicon Valley ဆိုတာအမေရိကန်နိုင်ငံမှာအခြေစိုက်တဲ့ဒီဟိုပါပေါ့နော်ကဘာကိုဥဆောင်နေတဲ့ဤပညာတွေကိုတီထွင်နေတဲ့ဒီစုံတီထွင်လောက်ကိုင်နေတဲ့သူတွေအများစုရှိတဲ့နေရာကဘာကျော်နေရာတခုပေါ့နော်ဤပညာရဲ့ဘိုင်းမှာသူကဥဆောင်လမ်းပြဖြစ်နေတဲ့နေရာဒါမဲ့ Silicon Valley လိုပဲအိန္ဒိယမှာဆိုရင်ဥပမာကျွန်တော်တို့မြန်မာတွေလည်းအများကြီးသိနေကြတာပဲဘင်္ဂလားဟာဆိုလို့ရှိရင်ဒုတိယ Silicon Valley ဆိုပြီးတင်စားခေါ်ဝေါ်ကြတာရှိတယ်အဲ့လိုပဲအလားတူပဲဥပမာဆိုကြပါစို့ဒီ Silicon Valley လိုမျိုးလောက်ကြီးမကြီးမားတောင်မှအလားတူပေါ့နော်ဤပညာပိုင်းနဲ့ဒီ startup တွေပါတွေကိုကျွန်တော်တို့ဟိုဟာလမ်းကြောင်းပေးနိုင်မဲ့ Silicon Valley ဆန်းဆန်းပုံစံမျိုးတွေကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပေါ်လာနိုင်မလားတခြားနိုင်ငံတွေမှာရောအဲ့လိုမျိုးပုံစံနမူနာပြီးလောက်ကြတာတွေရောရှိလားဗျာ
ဟုတ်ကဲ့ရှိပါတယ်2010တုန်းကချီလီပေါ့နော်ချီလီဆိုတော့ကျွန်တော်မြန်မာပြည်လိုပဲတွင်းထွက်ပစ္စည်းရောင်းစားတဲ့နိုင်ငံမှာသူတို့ကော်ပါရောင်းစားတယ်အဲ့တော့2010မှာချီလီကကက်ဘိနက်မင်းနစ္စတာတွေက Silicon Valley သူတို့လာပြီးလေ့လာတယ်လေ့လာပြီးတော့ American ရဲ့ secret sauce ပေါ့သူတို့ဘာကြောင့် America တလောက်အောင်မြင်လဲဆိုတာသူတွေ့သွားတယ်အဲ့ဒါကဒီကမ္ဘာအနှံ့ကဟို brain တွေပေါ့ကမ္ဘာအနှံ့ကအကောင့်အလုံးစုံအတော်ဆုံးဆိုတဲ့သူတို့ဖိတ်ပြီးတော့ဒီ startup တွေထောင်ဖို့အတွက်အားပေးရဒီ entrepreneurship ပေါ့သူတို့ဒီလုပ်ငန်းတွေကိုအရန်ဟိုမြှောက်စားရချင်းမြှောက်တယ်ပေါ့နော်အဲ့ဒါကိုသူတွေ့သွားတဲ့အခါမှာဒီ Chile ကဝန်ကြီးတွေက Chile ကိုပြန်ပြီး2010ကနေသူတို့စတဲ့ Chile startup ဆိုပြီးတော့လုပ်ခဲ့တယ်အခု2016မှာတော့ Chile က Silicon Valley ဆိုပြီးတော့ဖြစ်လာတယ်အဲ့တော့ PP ဒီဟာချက်ချင်းတော့ overnight ပြောင်းသွားတာမဟုတ်ဘူး6နှစ်လောက်အချိန်ယူရယ်6နှစ်လောက်အချိန်ယူရကြတဲ့မှာလဲဂျီလီကအဆိုးရပိုင်းဆိုင်ရာတွေကကျွန်တော်တို့ဒီမရေကြောင့်မှာဆိုရင် MIT တို့ Harvard တို့ Stanford တို့က graduate တွေဆိုရင်တို့ကဒီကျောင်းတွေမှာမဟုတ်ဘောနော်တခြားအလိုမျိုးနာမည်ကြီးကျောင်းတွေကကျောင်းသား graduate တွေဆိုရင်တို့ကဟိုဒေါ်လာ4000လောက်ပေးပြီးတော့ဟိုလှမ်းပြီးတော့လှမ်းခေါ်တယ်တို့ရှိမှ startup လုပ်မယ်ဆိုရင်ထောက်ပံ့ပေးကြတယ်အများကြီးအဲ့တော့ဟိုကျွန်တော်တို့လိုမျိုး Harvard graduate တွေ MIT graduate Stanford graduate တွေကအော် startup တွေလုပ်ချင်ပြီဆိုအမေရိကမလုပ်မလားချီလီမလုပ်မလားဆိုပြီးတော့စဉ်းစားလာကြတယ်ပေါ့အဲ့တော့ကျွန်တော်မြန်မာပြည်မှာလည်းခုလိုမျိုးဟိုဒီလောက်ကျွန်တော်တို့အထောက်ပံ့မပေးနိုင်အောင်မှလက်ရှိရှိနေတဲ့ဒီ entrepreneur လေးတွေပေါ့နော်လူငယ်လေး startup လေးတွေကိုအထောက်ပံ့ပေးနိုင်မယ်ဆိုရင်ကျွန်တော်တို့2025လောက်မှာမြန်မာပြည်လည်းမြန်လင်ကွန်ဗယ်လီပဲဖြစ်လာနိုင်ပါတယ်လို့ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုက Silicon Valley လို့ကျွန်တော်တို့ပြောကြတယ် Silicon Valley ကအကြီးကြီးကိုလူတွေကလည်းထောင်ပေါင်းချီပြီးတော့အမှမျိုးစုံသူကန္တာနဲ့သူလုတ်ကြိုင်နေကြတော့ဒီထက်မှလည်းကျွန်တော်တို့ကြားဖို့သာဆိုမြန်မာတွေအများကြီးရှိတယ်ပေါ့နော်ဆိုတော့မြန်မာတွေထဲမှာကောဗျာအခုမလလဝင်းတို့လိုမျိုးဒီအောင်ပေါ့နော်ကို idea လေးတွေကို idea လေးနဲ့ကိုဤပညာတွေနဲ့ဒီ product တွေဟိုလုတ်နေကြတဲ့စုဦးတင်ထွင်လုပ်ငန်းရှင်တွေရှိနေပြီလားခင်ဗျ
ဟုတ်ကဲ့ရှိပါတယ်ကျွန်တော်လည်း2-3တောင်တွေ့ဘူးပါတယ်ကျွန်တော်အမျိုးသမီးတွေမှာတော့ကျွန်တော်ပထမဆုံးလို့ထင်ပါတယ်ကျွန်တော်တခြားမတွေ့ဘူးဒါပေမဲ့မြန်မာပြည်ကနေလာပြီးတော့ဒီမှာ software နဲ့ပတ်သက်တဲ့ engineering နဲ့ပတ်သက်ပြီးတော့လာလုပ်နေတဲ့မြန်မာလူငယ်လေးရှိပါတယ်ဟုတ
်သူတို့တွေကဆိုကြပါစို့ဥပမာဆိုလို့ရှိရင်အရင်တုန်းကတော့ဟုတ်တာပေါ့နော်မြန်မာနိုင်ငံမှာလုပ်ပိုင်ခွင့်မရှိဘူးအထူးသဖြင့်ဒီဟိုဒီ Silicon Valley လိုမျိုးလုပ်ငန်းတွေကိုလုပ်နိုင်ဖို့တော့ကအင်တာနက်ဤပညာအမတန်မြန်ဆန်မှုလိုတယ်လေဟိုမြန်ဆန်မှုလိုတယ်ဆိုတော့ဤပညာပိုင်းကဆန်ရချိုးရင်းချက်တွေရှိတဲ့အပြင်ဟိုအစိုးရကလည်းခွင့်မပြုဘူးပိတ်ပင်တားဆီးတာတွေရှိတယ်ဆိုတော့လူတွေကမြန်မာဖြစ်ပေမဲ့လို့နိုင်ငံခြားသားဆိုတော့ဝေရောပေါ့နော်မြန်မာအချင်းချင်းတောင်မှမြန်မာနိုင်ငံမှာသွားလို့ဖို့စိတ်ဝင်စားကြဘူးဒါပေမဲ့အခုကနည်းနည်းပြောင်းလဲမှုတွေရှိလာပြီးအစိုးရဘက်ကလည်းဤပညာပိုင်းဆိုင်ရာအတိုင်းအတာတစ်ခုဒီစောစောမလလဝင်ပြောသလိုချီလီဥပမာလိုပေါ့နော်အတိုင်းအတာတစ်ခုဒီအထောက်ပံ့နေပေးနိုင်မယ်အကူအညီပေးနိုင်မယ်ဆိုရင်ဒီမှာရှိနေကြတဲ့ Silicon Valley မှာရှိနေကြတဲ့မြန်မာလူငယ်တွေရောစိတ်ဝင်စားလာပြီးတော့မြန်မာနိုင်ငံမှာပြန်လုပ်မယ်တဘောမြန်မာ Silicon Valley လိုမျိုးပေါ့နော်နာမည်ကတော့ကြိုက်သလိုတစ်ခုဖြစ်လာမယ်ပေါ့အဲ့လိုမျိုးဖြစ်လာနိုင်ခြေရှိနိုင်မလား
ဟုတ်ကဲ့ဖြစ်နိုင်ပါတယ်တခုအရေးကြီးရပါတော့ကျွန်တော်တို့ဒီအစိုးရကျွန်တော်ငွေကြေးထောက်ပံ့ပေးရုံနဲ့မကောက်ပါဘူးနောက်တစ်ခုဒီ startup ဟို culture တခုကောင်းမွန်ဖြစ်လာဖို့ကြတော့ the mandatory လို့ပါတယ်ရှေ့ကနေဥဆောင်ပေးမယ်ရှိနေဖြည့်ပေးနိုင်မယ် mandatory လို့ပါတယ်အဲ့ဒါကြီးကြတော့ကျောင်းမြမယူမကအခုမရှိသေးဘူးညာကျွန်တော်လည်းအခုလုပ်ချင်တာမြမတီပညာရေးအတွက်ပဲအဓိကလုပ်ချင်တာဒါပေမဲ့လည်းလိုအပ်တာက technology ကဒီမှာပဲရှိတော့ဒီလိုပြင်လာရတယ်နောက်တစ်ခုကဒီမှာက network တွေရှိရပါတော့ဒီလိုမျိုးဟိုတခုခု startup တွေခက်ခဲရှိရတော့နောက်ဟိုဟာနဲ့ပတ်သက်လို့လည်း law နဲ့ပတ်သက်လို့ကဒီဘက်ကခိုင်မာခိုင်ခိုင်မာမာရှိရပိတ်လိုက်ဖွင့်လိုက်မဟုတ်ဘူးတကယ်ဒီဒီကခိုင်မာရှိရ rural law တွေကကျွန်တော်တို့ startup တွေအတွက်အများကြီးရည်တည်ပေးနိုင်တဲ့ဟာတော့ပါတော့အဲ့လိုမျိုးဆိုတော့ဒီဘက်ကပဲရောက်လာနေပြီခင်ဗျာအဲ့တော့အစိုးရဘက်ကလည်းကျွန်တော်တို့ဟိုကူညီပေးနိုင်တဲ့ incentive တွေပေးနိုင်တယ်နောက်တစ်ခုကဒီဟိုတခြားmandatory တွေကလည်း regional player တွေနဲ့ချိတ်ဆက်ပြီးတော့ဗောနော်ကျွန်တော်တို့မြန်မာပြည်မှာအကုန်လုံး mandatory မရှိဘူးဆိုရင်တော့မာဒီ Southeast Asia လောက်မှာအာ China လောက်ယူရီးယားလောက်ဒီမလေးရှားလောက် Singapore လောက်က mandatory နဲ့ချိတ်ဆက်ပေးနိုင်မယ်ဆိုရင်တော့မြန်မာပြည်ဘက်ကိုပြန်လာမှာပါကျွန်တော်တို့အကုန်လုံးလည်းပြန်လာခြင်းကြတာပဲဟုတ်ဒီမနေ့ကဆိုလဲကျွန်တော်အမေစု Harvard ကိုလာတော့တယ်ចောင်းသားတွေနဲ့လည်းဖိတ်တယ်ចောင်းသားတွေကလည်းပြန်လာခြင်းတယ်ဗောနော်အဲ့တော့ကျွန်တော်တို့ငွေကြေးအပိုင်းရောနောက်တစ်ခုကဒီ network ပေါ့ဒီ regional player တွေနဲ့ချိတ်ဆက်ပြီးတော့ဘုကိစားလဲလိုပါလိမ့်မယ်ဟုတ
်ဟုတ်ကဲ့အများများဖြစ်နိုင်ပါစေလို့ဆုတောင်းတာပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဆုတောင်းပါတယ်ရှိသေးပ
ါကိုဇော်ဝင်းလာရဲ့စီးပွားရေးကဏ္ဍပါရှင်အခုသုတဆုံးလဲအမေရိကန်တခွင်ကိုနားဆင်ရပါမယ်နယူးယောက်မြို့ကကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့အချိန်အတွင်းမှာပဲကမ္ဘာတစ်လွှားကဒုက္ခသည်တွေရွှေ့ပြောင်းဝင်ရောက်သူတွေအခြေအနေပတ်သက်လို့နိုင်ငံခေါင်းဆောင်တွေရဲ့ထိပ်တိအစည်းအဝေးတစ်ရက်ကိုလည်းကျင်းပခဲ့ပါတယ်ဒီညီလာခံမှာဒုက္ခသည်တဦးအနေနဲ့ရောလူခွင့်ရေးလှုပ်ရှားသူတဦးအနေနဲ့ပါပါဝင်တက်ရောက်ခဲ့တဲ့မတ်နွယ်ဦးကိုကိုအောင်အောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ဆိုတော့မနွေဦးရဲ့ဒီကုလသမဂ္ဂမှာပေါ့လေဒုက္ခသည်တွေအစုလိုက်အပြုံလိုက်ပြောင်းရွှေ့နေထိုင်မှုနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါပထမဆုံးအချိန်နဲ့ဒါနိုင်ငံခေါင်းဆောင်တွေအစည်းအဝေးလုပ်တယ်လို့သိရပါတယ်မနွေဦးကလည်းပဲဒီအစည်းအဝေးကိုဟိုတက်ရောက်ခဲ့တာဆိုတော့ဒီအစည်းအဝေးမှာဘာတွေဆွေးနွေးခဲ့လဲဆိုတဲ့အကြောင်းအရင်ပြောပြပေးပါလား
ဆိုတော့အခုလက်ရှိနယူးယောက်ကစာတမ်းပေါ့နော်နယူးယောက်ဒီကလရှင်းလို့ခေါ်တဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့စက်တင်ဘာလ19ရက်နေ့မှာနိုင်ငံတကာအစိုးရအနေနဲ့အဲ့ဒီဟာကိုစာချုပ်ကိုလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။အဲ့ဒီအစိုးရနဲ့လက်ခံထိုးတဲ့စာချုပ်လက်မှတ်ထိုးတဲ့ချိန်မှာမြန်မာပြည်အစိုးရနဲ့ပါပါတယ
်။ဒုက္ခသည်တွေနဲ့ပတ်သက်တဲ့ဘာအကြောင်းကိုလက်မှတ်ထိုးပါလဲခင်ဗျ
။ဒုက္ခသည်ဤအခွင့်အရေးအမျိုးသမီးဒုက္ခသည်လူသားရှင်ကိုချင်းစာနာမှုနဲ့သူတို့၏ဘဝ၏လုံခြုံရေးကိုအဓိကလူယူရေးအတွက်ကအစိုးရရဲ့အားလုံးမှာတာဝန်ရှိပါတယ်ဆိုတာကိုသူတို့လက်မှတ်ထိုးခဲ့တာပါဖြစ်ပါတယ်
ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့အထက်ထဲမှာပဲဟိုအခုလိုမျိုးဟိုထပ်ပြီးတော့ဒီနိုင်ငံခေါင်းဆောင်တွေပါဝင်တဲ့ထိပ်သီးညီလာခံတခုကိုကျင်းပခဲ့တာပေါ့ဆိုတော့အထူးသဖြင့်တော့ဒါစီးရီးယားတို့ဘာလို့ကနေပြီးတော့ဒီအရှိအလေပိုင်းကဟိုဒီစစ်ပွဲတွေကြောင့်ထွက်ပြေးလာတဲ့သူတွေအရင်းနဲ့ပတ်သက်ပြီးတော့အဓိကထားပြီးတော့ဆွေးနွေးခဲ့ကြတယ်ဆိုပြီးတော့လည်းကျွန်တော်တို့သိရတယ်နော်
အဲ့နိုင်ငံတကာမှာအဲ့ဒီစီးရီးယားတို့တခြားနိုင်ငံတွေမှာအခြေအနေကတော်တော်ဆိုးပါတယ်ကျမတို့ကနိုင်ဒီပပိုင်လူရဲ့ခဏရောက်မှာတယောက်အနည်းဆုံးပေါ့နော်အဲ့လိုမျိုးစိတ်ကြီးဒုက္ခတွေတွေဖြစ်ပါတယ်ဆိုတော့ကမ္ဘာမှာအဆိုးအဝါဆုံးအခြေအနေဖြစ်ပါတယ်ဒါဟာလူကျွေးလူသားချင်းအလုံးကြီးလူဘဝလူကျွေးကအရင်အရေးကြီးတဲ့အရာဖြစ်တဲ့အတွက်ကဒီကုလသမဂ္ဂအလုံးနိုင်ငံတကာအစိုးရရဲ့ General Civil Society တဲ့လာပြီးကျွန်တော်ဆွေးနွေးတိုင်ပင်ပြီးဒါကိုကျွန်တော်အတည်ပြုပါတယ်ဒီနေ့လာခံပေါ့
လောလောဆယ်အထိတော့စီးရီးယားဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးတော့လေဒါကုလသမဂ္ဂရဲ့ဟိုကူညီမှုတွေကအများမရောက်ဘူးဆိုတော့ပြီးတော့လေဝေဖန်ပြောဆိုနေရတာရှိပါတယ်ခင်ဗျအခုလို့ဒီအစည်းအဝေးမှာကြတော့ဘလောက်ခိုင်မာတဲ့ဆုံးဖြတ်ချက်တွေထပ်ပြီးတော့ချနိုင်ခဲ့လို့ထင်ပါလဲ
ကျမတို့ကဟိုနိုင်ကုလသမဂ္ဂကတော်တော်များများကညီလာခံတွေမှာကဆုံးဖြတ်ချက်တွေကလူတွေရှားထားခဲ့ဒါပေမဲ့လက်ရှိaccountable နေရာမှာထည့်ခဲ့တဲ့အများကြီးရှိပါတယ်။ဘာကြောင့်ဆိုတော့အဲ့ဒီညီလာခံခမ်းမမှာကျွန်တော်တို့ကဆုံးဖြတ်ခဲ့တယ်တိုင်ပင်ခဲ့တယ်ညှိနှိုင်းခဲ့တယ်ဒါပေမဲ့လက်ရှိမှာအဲ့ဒီနိုင်ငံတော်အစိုးရတွေကအဲ့ဒီဟာတွေကိုသေသေချာချာ accounting မဖြစ်ဘူးပေါ့နော်ဆိုတော့ဒီတစ်ခါကတော့နိုင်ငံတကာအဲ့ဒီညီလာခံရေးဆုံးဖြတ်ချက်ကတော့ဒီအစိုးရတွေကဒါဟာတွေကို accounting ပို့ရမယ်ပြီးရင်နေနိုင်ငံတကာအစိုးရရဲ့တိုင်းပြည်အစိုးရရဲ့ပြီးရင်လက်ရှိဌာနအစိုးရတွေကအဲ့ဒီဟာကိုတည်ပြရမယ် accounting ပို့ပေးရမယ်ဆိုတာကိုညီလာခံမှာဆုံးဖြတ်ခဲ့ပါတယ်
ကျွန်တ ကျွန်တော်တို့မြန်မာနိုင်ငံမှာဆိုရင်လည်းပဲဒါဒုက္ခသည်တွေကဟိုတိတ်နဲ့ချီပြီးတော့ရှိတယ်လေဆိုတော့အခုလိုဒုက္ခသည်အရေးဆွေးနေတဲ့ဒီထိတ်သီးညီလာခံအတွင်းမှာရောမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုဘာတွေများပြောဆိုဆွေးနေတာတွေရှိပါလဲခင်ဗျာ
အာမြန်မာနိုင်ငံဆိုရအနေနဲ့ကတော့အာဒုစုကတော့ဒီနေ့ပြောသွားပါတယ်အလုံးကကြားဖို့မှာဖြစ်ပါတယ်ဒါပေမဲ့အာမြန်မာနိုင်ငံဆိုရကိုကျွန်မမိကျေတို့သူတို့အနေနဲ့ကတော့ဒီကိစ္စတွေကိုသူတို့ကပိုပြီးအရေးစိတ်ပေါ့နော်ပိုပြီးအကောင့်ထိပို့သွားမယ်မြန်မာပြည်ညီညာရေးနဲ့ပြည်တော်ညီညာရေးကိစ္စတွေပေါ့ဒါပေမဲ့သူတို့အနေနဲ့လည်းအရင်စူးစမ်းနေရဆိုတာကိုမြန်မာအစိုးရအမ်ဘာစီအနေနဲ့ကျွန်မကိုပြောသွားပါတယ်
ဒါလက်ရှိမှာတော့အစိုးရအနေနဲ့တတိုင်းပြည်လို့ညီညာရေးရအောင်ဒါဖော်ဆောင်နေတာပေါ့လေဒါပေမဲ့လည်းတစ်ဖက်မှာအခုချိန်ဆိုလို့ရှိရင်ကရင်ပြည်နယ်ထဲမှာစစ်ပွဲတွေဖြစ်ပွားနေတယ်ဆိုတော့ဟိုလက်ရှိမှာဒီမြန်မာပြည်မှာဒီနိုင်ငံရေးအရာပေါ့နော်ဒါညီညာရေးရရှိဖို့အလားအလာဘယ်လောက်ထိအောင်နှီးစက်လာပြီလို့ထင်ပါလဲမြန
်မာပြည်မှာတိုင်းရင်းသား80%ခန့်တိုင်းရင်းသားတွေကကျွန်တော်ကစိတ်ပြီးဒုက္ခစေဖြစ်တယ်ဒါဟာတပြည့်နည်းမဟုတ်ဘူးစေစုရာစုနှစ်စုအကြာကြီးရှိနေပါပြီဆိုတော့မြန်မာပြည်အစိုးရအနေနဲ့ကအန်တီအမ်ဆန်စစ်စီကိုလည်းကျွန်မတောင်းဆိုချင်တာကနံပါတ်1ကျွန်မတို့ရှိဖြစ်နေတဲ့ရခိုင်ပြည်ကိစ္စတွေကိုရခိုင်ပြည်သူနဲ့ဆွေးနွေးစေချင်တယ်။ဘာကြောင့်ဆိုတော့ကျွန်တော်ရဲ့စစ်မှန်တဲ့ဒီမိုကရေစီအစိုးရဆိုတာကဒီသူကြီးသဘောထားကိုအသိမဲ့ပြရမှာပေါ့နော်အဲ့ဒါဒီမှာပဲစစ်မှန်တဲ့ဒီမိုကရေစီဖြစ်မှာပါဆိုတော့အဲ့ဒါကြောင့်မြန်မာနိုင်ငံကြီးဒီလိုညီညာရေးနဲ့ပတ်သက်လို့နိုင်ငံတို့အစိုးရကိုစစ်အဟိုဒီတိုင်းရင်းသားညီလာခံကဖြစ်ပေါ်လာတဲ့2014အဲ့ဒီစာတမ်းကိုအတည်ပြုစီရင်နေပြီးနောက်နောက်မှလည်းဒီတိုင်းရင်းသား UN မှာရှိတဲ့တိုင်းရင်းသားဌာနတွေမှာနာပြီးမှမှအတည်ပြုအစိုးရအနေနဲ့လည်းကျွန်တော်တို့ပူးပေါင်းတာဝန်စီရင်ပါတယ်
ဟုတ်ကဲ့ဆိုတော့ဟိုဒီအစည်းအဝေးမှာမန်းနွယ်ဦးကလည်းဟိုတက်ရောက်ခဲ့တယ်ဆိုတော့ဘလို့အနေနဲ့တက်ရောက်တာလဲနောက်တစ်ခါရောဒီအစည်းအဝေးအတွင်းမှာဒီတီးခြား penalty အတွင်းမှာရောဟိုဘာတွေပြောခဲ့ပါလဲ
ကျမအနေနဲ့တက်ခဲ့တာကကြာတော့ဒီညီလာခံရေးဖြစ်မြောက်ရေးကမတီထဲမှာ selection ဟာဒီစကားဟိုညီလာခံမှာစကားပြောတဲ့အဲ့ဒီ civil society ကလူတွေကိုရွေးချယ်ခဲ့တဲ့နေရာမှာကျွန်မက selection committee member တယောက်ဖြစ်ပါတယ်။ဒီအစည်းအဝေးမှာပါဝင်ခဲ့တာကတော့ NGO non government organization တွေအနေနဲ့ပေါ့နော်။ကျွန်မက civil society အနေနဲ့ပါဝင်ခဲ့တာပါဖြစ်ပါတယ်။ပုတ်ကွေးအနေနဲ့ပါဝင်ခဲ့တာပါ။ကျွန်မတို့ကဘာမှရှိနေတယ်။ကျွန်မလည်းအမေရိကန်ကိုရောက်နေတာဒုက္ခသည်တယောက်အနေနဲ့ရောက်နေတာဖြစ်နေတဲ့အတွက်နိုင်ငံတကာမှာရှိတဲ့ဒုက္ခသည်လက်ရှိအခြေအနေမိသားစုတွေတစ်ခက်ခဲတယ်ဆိုပြီးဘဝလုံးချင်ရဲ့ကျောင်းတွေကိုစိတ်ကျမရဲ့လူကျမရဲ့အကြောင်းတွေကိုအစိုးရတွေကဘလို့တောင်းဝန်ယူပေးရမလဲဆိုတာကိုကျွန်မပြောဆိုခဲ့ပါ
မန်နွေဦးကမြန်မာပြည်ကလာသူတယောက်ဆိုတဲ့အခါကျတော့မြန်မာပြည်ကဟိုဒီအမေရိကကိုလာခဲ့ရတဲ့သူတယောက်အနေနဲ့ရောဥမာဘလို့အခက်အခဲတွေကြုံခဲ့လေအဲ့ဒီအခက်အခဲတွေနဲ့ပတ်သက်ပြီးတော့ဘာတွေပြောခဲ့လဲဗျအ
ဲ့ဒီအခက်အခဲမြန်မာပြည်ကလာတဲ့တိုင်းဒီဒုက္ခတွေတော်တော်များများကဒီနိုင်ငံရောက်လာတဲ့အချိန်မှာဘာသာစကားအခက်အခဲအလုပ်ခက်ခဲများကြီးရှိတယ်အဲ့ဒါကြောင့်အမေရိကအစိုးရကိုလည်းကျွန်တော်တို့ကဒီဒုက္ခသည်တွေကိုခေါ်လာတဲ့အချိန်မှာ consultation ဆိုတာ plan ရှိဖို့လိုတယ်အဲ့ဒါကြောင့်ကျမကြီးရှိတဲ့ policy paper ကိုကျမတို့အစိုးရနိုင်ငံတကာအစိုးရတွေကိုကျမပေးစာခဲ့ပါတယ်အကြံပြုရှိပေါ့နော်ကျမရေးသားခဲ့တဲ့ policy paper အမေရိကမှာရှိတဲ့အစိုးရတွေကိုနိုင်ငံတကာအစိုးရတွေကိုအဲ့ဒီ policy paper ကိုလည်းကျမပေးထားခဲ့ပါတယ
်ဟုတ်ကဲ့အဲ့ဒီထဲမှာဘာတွေပါပါလဲ
အဲ့ဒီထဲမှာကနံပါတ်1ဒီကိုရောက်လာတဲ့လူတွေကဒီရောက်လာတဲ့ refugee တွေစိတ်ချမ်းသာရေးအလုပ်အခွင့်အရေးရဖို့အတွက်ဒန်တူရေးဒီနိုင်ငံမှာရှိတဲ့တခြားဒုက္ခသည်ကလေးတွေကတခြားကလေးတွေနဲ့ပညာရေးတခြားအခွင့်အရေးဒန်တူရေးရဖို့အတွက်ပဲပြောထားတာဖြစ်တာပ
ါကိုအောင်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆုံးလေးအမေရိကန်တစ်ခွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နိုင်ငံကသမ္မတတွေရဲ့လုံပိုင်권အာဏာပေါ်ခြေခံပြီးအနှစ်20နီးပါးကြာမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကိုပြန်လည်ရုပ်သိမ်းတော့မှာဖြစ်ပါတယ်။တချိန်ကနိုင်ငံရေးအချင်းသူဟောင်းလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အင်ဂျီရောမှာတွေ့ဆုံခဲ့ပြီးတဲ့နောက်မှာပဲအမေရိကန်သမ္မတဘရက်အိုဘားမားကအစီအစဉ်ကိုကျင်းပခဲ့တာဖြစ်ပါတယ်။ အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပံ့ပိုးကူညီမှုတစ်စိတ်တစ်ပိုင်းအပြင်အဓိကအဖြစ်မြန်မာပြည်သူတွေရဲ့ရဲစွမ်းတက်သည့်ခွန်အားနဲ့ခံနိုင်ရည်တွေကြောင့်မကြသေးခင်နှစ်တွေအတွင်းမြန်မာနိုင်ငံဟာအမခန့်လောက်တဲ့ခရီးကိုရှောင်လန်းနိုင်ခဲ့ကြောင်းလဲနိုဘယ်ဉာဏ်ရည်ဆုရှင်ဒေါအောင်ဆန်းစုကြည်ကိုလက်ခံကြိုဆိုတဲ့အချိန်မှာသမ္မတအိုဘားမားကပြောကြားခဲ့တာပါခရီးလမ်းတစ်လျှောက်သမိုင်းမှတ်တိုင်ထူနိုင်ခဲ့တဲ့အထက်မှာဆရာနာရှင်အုပ်ချုပ်မှုကနေဒေါအောင်ဆန်းစုကြည်ကိုယ်တိုင်အစိုးရကိုဦးဆောင်နိုင်ခဲ့တဲ့ရွေးကောက်ပွဲတွေကျင်းပနိုင်ခဲ့တာအကန့်အသတ်တွေရှိနေစေဖြစ်ပေမဲ့လွှတ်တော်ရဲ့ကိုစားပြုနိုင်မှုတွေရှိလာတာတွေဟာမြန်မာနိုင်ငံကနောင်မျိုးဆက်တစ်တွေအတွက်မျှော်လင့်ချက်အိမ်မက်တွေမွေးဖွားပေးနိုင်ခဲ့တယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်တန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးတာဟာစီးပွားရေးလုပ်ငန်းတွေကိုနီလန်းသစ်နဲ့လှုပ်ဆောင်ပြီးအစိုးရတစ်စီရရလက်ကောင်းတွေကိုမြန်မာပြည်သူတွေတွေ့မြင်ခံစားရစေမဲ့မှန်ကန်တဲ့လုပ်ရဖြစ်တယ်လို့လည်းသမ္မတကဆိုပါတယ်။ကမ္ဘာစီးပွားရေးလောကထဲဝင်လာကစားဆင်းရဲပြီးဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ကုန်သွယ်ရေးဆိုင်ရာအကျိုးကျေးဇူးခံစားရမယ့် GSP ကုန်သွယ်ရေးအထူးခံစား권ကိုလည်းအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုပြန်လည်ပေးအပ်လိုက်ပါတယ်။ဆီအစိုးရကဒီမိုကရေစီတောင်းဆိုအောင်ကြွခဲ့တဲ့ဆန္ဒပြသူတွေပေါ်ဖြိုခွင်းမှုတွေလုပ်ခဲ့ပြီးနောက်1989ခုနှစ်ကလေးကအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုပေးအပ်ထားတဲ့ကုန်သွယ်ရေးအထူးခံစား권တွေကိုရုပ်သိမ်းထားတာပါစစ်ပွဲရင်းနဲ့ဗန္ဒာရေးဆိုင်ရာပိတ်ဆို့တန်ခတ်မှုတွေကိုရုပ်သိမ်းပေးပြီးတစ်ချိန်တည်းမှာမြန်မာနိုင်ငံကိုကုန်သွယ်ရေးအထူးခံစား권တွေပြန်လည်ပေးအပ်တာဟာအမေရိကန်စစ်ပွဲရေးလုပ်ငန်းတွေနဲ့ပရဟိတအဖွဲ့အစည်းတွေရင်းနှီးမြှုပ်နှံလုပ်ကိုင်နိုင်မဲ့အခွင့်အလမ်းတွေပုံမရရှိလာမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကမျှော်လင့်ထားသလိုဒေတာရင်းမှာဒီမိုကရေစီထွန်းကားပြီးတာယာဝါပြောတဲ့တိုင်းပြည်တစ်ခုအဖြစ်ပါဝင်လာနိုင်မဲ့အခွင့်အလမ်းတွေပေါ်ပေါက်လာမှာဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဟာကာလကြာရှည်ဖြစ်ပွားနေတဲ့ပြည်ရင်းစစ်နဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေပါဝင်စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရဆဲဖြစ်ပါတယ်။မြန်မာအစိုးရတကတော့အရင်အစိုးရလက်ထက်ကအမွေဆက်ခံလာခဲ့ရတဲ့ပြဿနာတွေကိုဖြေရှင်းဖို့ပိုင်ဖြတ်ထားပါတယ်။တိုင်းပြည်မှာကြုံနေရတဲ့လက်နက်ကိုက်ပဋိပက္ခတွေကိုဖြည့်ရှင်းမှုညဉ့်ညဲညီလာခံတရက်ကျင်းပခဲ့တာခွဲခြားဆက်ဆံတာခံနေရတဲ့ရိုဟင်ဂျာတွေအပါအဝင်လူနည်းစုတွေရေးဖြည့်ရှင်းမှုကြိုးပမ်းနေတာတွေအတွက်လည်းဒေါအောင်ဆန်းစုကြည်ကိုသမ္မတအိုဘားမားကချီးကျူးခဲ့ပါတယ်။အနာဂတ်အတွက်မျှော်လင့်စရာတွေအများကြီးရှိနေပြီးလှုပ်စရာတွေပုံကြီးကျန်နေစေဖြစ်ပေမဲ့လည်းမြန်မာနိုင်ငံဟာလမ်းကြောင်းမှန်ပေါ်ရောက်နေပြီလို့သမ္မတအိုဘားမားကပြောကြားခဲ့ကြောင်းပါရှင်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အာဘမဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုကြံနေတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါဦးမယ်ရှင
်။2016ခုနှစ်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီသမ္မတအလောင်းဟယ်လာရီကလင်တန်နဲ့ရီပူဘလီကန်ပါတီသမ္မတအလောင်းဒေါ်နယ်ထရမ့်တို့ဦးဟာအများကမျှော်လင့်ဆောင်စားနေကြတဲ့စကားဆစ်ထိုးပွဲအတွက်နောက်ဆုံးပြင်ဆင်မှုတွေကိုပြုလုပ်နေကြပြီဖြစ်ပါတယ်။ဒါဟာကိုယ်စားလှယ်လောင်းတို့ဦးအနေနဲ့ပထမဆုံးအချိန်မနက်ချင်းဆိုင်စကားဆစ်ထိုးကြမှာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံနယူးယောက်ပြည်နယ်ဟမ်စတာမြို့ကဟော့စတာတက္ကသိုလ်မှာကျင်းပမဲ့မိနစ်60ကြာစကားဆစ်ထိုးပွဲကိုပြည်သက်ဆယ်တန်းကျော်ကရုပ်မြင့်တန်ကြားကနေစောင့်ကြည့်ကြမှာဖြစ်တဲ့အတွက်ဒါဟာသမ္မတအလောင်းရဲ့စကားဆစ်ထိုးပွဲမှာလူကြီးအများဆုံးလည်းဖြစ်ပါတယ်။ဒီစကားဆစ်ထိုးပွဲဟာမကြာခင်နိုင်ဝက်လောက်အတွင်းမှာစတင်တော့မှာဖြစ်ပါတယ်။ကိုလံဘီယာအစိုးရနဲ့ပျောက်ကြားသဘောအဖွဲ့တို့အကြားတင်းနေတာနေ့ကနောက်ဆုံးအဆင့်ငင်းချမ်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်နေတဲ့အတွက်အနောက်ဖက်ချမ်းကမ္ဘာအနောက်ဖက်ချမ်းဒေသမှာတက်တန်းအခြေဆုံးဖြစ်ပေါ်နေတဲ့ပြည်ရင်းစစ်အဆုံးသတ်သွားပြီဖြစ်ပါတယ်။ဘယ်သူကမှသူတို့ရဲ့ယုံကြည်ချက်အတွေးခေါ်တွေကိုဆွန့်လွတ်ခဲ့ရတာမဟုတ်ပါဘူးလို့ကိုလံဘီယာသမ္မတဟန်ဟွမ်းမန်နျူအယ်ဆန်တိုးစ်နဲ့ညဉ့်ညဲလက်မှတ်ထိုးပွဲအပြီးမှာပြောကြားတဲ့မင်းကွန်းထဲမှာဖက်လို့ခေါ်တဲ့သဘုံအဖွဲ့ခေါင်းဆောင်ရိုဒရီဂိုလွန်ဒိုနိုကပြောကြားခဲ့ပါတယ်။နိုင်ငံတော်တာမင်ကန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာကျမကြီးမကောင်းလို့ရန်ကုန်မြို့ကသူမနဲ့အိမ်မှာအနားယူနေရပြီးရက်အနည်းငယ်အနားယူရမယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူကပြောပါတယ်။ကျမကြီးစစ်စစ်ပြီးတဲ့နောက်ခီးပန်းနာအစားအသောက်မမှန်တဲ့အတွက်အစာအိမ်ရောင်းတာအပြင်ကွန်ပျူတာအကြည့်များပြီးတော့အယူကြီးပေါင်းတက်တာတွေဖြစ်ခဲ့တာကိုတွေ့ရတယ်လို့ဆိုပါတယ်ခင်ဗျာ။
ဒါနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအထင်ချုပ်ကိုကိုစောဝင်းလှိုင်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်နဲ့နန်းထွေးကြီးတို့ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျွန်နာကမင်းဖြစ်ပါတယ်အင်္ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိမ့်မယ်အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမခွန်ညိုပါThank you.
This program has come to you from the Voice of America, Washington.